Welcome to the Voice of America in Burmese.
Minglawa shin, VOA American တန်ကနေခရစ်နှစ်2019 November 5ရက်အင်္ဂါညနေပိုင်းအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ1925 32ကနေလိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်ရှင်။ကျမဧတနာကျော်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာကျုံကိုတက်ခက်ခံရမှုကြောင့်မွန်မွန်ဘာသာဝင်ကလေးချောင်းနဲ့အမျိုးသမီး၃ဦးသေဆုံးသွားတဲ့ကြောင်းမက္ကဆီကိုထိတ်တန့်လူမျိုးရေးရှိသူနဲ့မိသားစုဝင်တွေကအတည်ပြုပြောဆိုလိုက်ကြပါတယ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်နှိမ့်ချနေစေဖြစ်တဲ့ကြောင်းအမေရိကန်ခြေဆက် Freedom House အဖွဲ့ရဲ့အစီရင်ခံစာတစ်ခုဖော်ပြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာပါ
တဲ့နေနောက်ပိုင်းမှာနားဆင်ရတဲ့အမေအထင်မှဆိုရင်တော့ကမ္ဘာမှာအင်တာနက်အသုံးပြုမှုကိုနိုင်ငံတော်အစိုးရတွေစောင့်ကြည့်တဲ့အခြေအနေဘယ်လိုရှိနေပါလဲ Freedom House ရဲ့အစီရင်ခံစာအကြောင်းပြောပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့ရခိုင်ပြည်နယ်ရသေးတောင်ဒေသကဖမ်းဆီးခေါ်ယူသွားကြသူတွေနဲ့ပတ်သက်တဲ့သတင်းတွေကိုဇက်လိုက်တင်ဆက်ပေးသွားပါမယ
်ဒေသကြီးရအစိုးရမှုရဲ့လက်ထက်ကတော့ကောင်းကောင်းမွန်မွန်ကျွန်တော်တို့ကပေးပြောင်းပေးအားပြီးတော့လှုပ်ပေးခဲ့တာဖြစ်တယ်
ဒီကနေ့မှာတော့အဲ့ဒီထဲကဖမ်းခံရတဲ့သူတချို့ပြန်ပြီးတော့လွတ်လာကြပါပြီ။အချိန်နေဘလို့ရှိပါလဲ။ပြီးတော့အဲ့ဒီဖမ်းခံရတဲ့သူတွေထဲမှာပါသွားတဲ့လွတ်တော်ကိုယ်စားလှယ်ပြန်လို့ရရော။ဘာတွေများဆောင်ရွက်နေပါလဲဆိုတာလည်းကြားရမှာပါ။ဒီလိုသတင်းတွေပြင်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါသေးတယ်။အခုတော့အရင်ကမ္ဘာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်ပြောပြပေးသွားပါမယ်ရှင်။
မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာကျုံကိုတက်ခက်ခံရမှုကြောင့်အနည်းဆုံးမွန်မွန်ဘာသာဝင်ကလေးချောင်းနဲ့အမျိုးသမီး၃ဦးသေဆုံးသွားတဲ့ကြောင်းမက္ကဆီကိုထိတ်တန့်လူမျိုးရေးအရာရှိသူနဲ့မိသားစုဝင်တွေကပြောဆိုလိုက်ကြပါတယ်သေဆုံးသူတွေကအမေရိကန်နိုင်ငံသားတွေဖြစ်ကြတဲ့လက်ဘရွန်မိသားစုနေဆက်တီသားမှလွန်ခဲ့တဲ့ဆယ်စုနှစ်တည်းကလေးကစတင်ထူထောင်ခဲ့ကြတဲ့မွန်မွန်ဘာသာဝင်အတိုင်းဝန်ကဖြစ်တဲ့အကြောင်းလဲမက္ကဆီကိုလူမျိုးရေးဝန်ကြီးအယ်ဖွန်ဆိုဒူရာဇုနဲ့သက်ဆိုင်ရာမိသားစုဝင်အတိုင်းဝန်ကအတည်ပြုပြောဆိုလိုက်ကြတာပါချီဝါဝါနဲ့ဆနိုရာပြည်နယ်တွေကြားကားသုံးစင်းနဲ့ခီးသွားနေတော့တက်ခက်ခံခဲ့ရတာဖြစ်တဲ့အကြောင်းလဲမိသားစုဝင်တွေကပြောပါတယ်မက္ကဆီကိုလွန်ကျွေးဝင်ကြီးကလည်းတည်ဆုံးသူတွေကားနဲ့ခီးသွားနေစဉ်တက်ခက်ခံခဲ့ရပြီးရာဇဝတ်ကိုင်းချင်းချင်းကြားမှာယုံပြီးပြစ်ခတ်မိတာဖြစ်နေတဲ့အကြောင်းပြောဆိုထားပါတယ်ကလေးတယောက်ပျောက်ဆုံးနေစေဖြစ်တဲ့အတွက်ရဲနဲ့စစ်တပ်ကလိုက်လံရှာဖွေနေတယ်လို့လည်းပြောပါတယ်အများပြည်သူကြားတုံ့လောက်ရတဲ့အထိအကြမ်းဖက်တပ်ဖြတ်မှုတွေကျင်းပလိုက်ရှိရဲ့မက္ကဆီကိုနိုင်ငံမှာအရသားတွေစုလိုက်ပြုံလိုက်တက်ခက်ခံခဲ့ရတဲ့နောက်ဆုံးဖြစ်ရကိုလည်းဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လက်နက်ကင်မွေးရစီဝါခိုင်းတွေကိုနှိမ်နင်းမှုမက္ကဆီကိုသမ္မတအန်ဒရက်စ်မန်နျူအယ်လိုပက်စ်အိုဘရာဒိုကိုထပ်မံဖိအားပေးပြောဆိုခဲ့တာပါမကောင်းဆိုးဝါးတွေကိုရှင်းလင်းဖယ်ရှားဖို့မက္ကဆီကိုနိုင်ငံအနေနဲ့အကူအညီလိုရဲဆိုရင်ပေးဖို့အသင့်ရှိတဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုလိုက်ပါတယ်
ပြီးခဲ့တဲ့လကအမေရိကန်စစ်စင်ရေးအတွင်းတည်ဆုံသွားခဲ့တဲ့ IS Islamic ဆွမ်းရောက်ခေါင်းအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီရဲ့အမဖြစ်သူကိုစီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာတူရကီဘက်ကဖမ်းဆီးလိုက်တယ်လို့တူရကီအာဏာပိုင်တွေကပြောကြားလိုက်ပါတယ်စီးရီးယားနိုင်ငံအလေပိုခရိုင်ကတူရကီတွေထိန်းချုပ်ထားတဲ့အဇတ်စ်မြို့နားမှာမနေ့ကလုခဲ့တဲ့စစ်စင်ရေးအတွင်းအသက်65နှစ်ရှိဖြစ်တဲ့ရက်စမီယာအဝတ်ကိုရှာဖွေတွေ့ရှိပြီးတော့ဖမ်းဆီးခဲ့တာဖြစ်တယ်လို့တူရကီအကြီးအကဲတာဝန်ရှိသူတဦးကိုကိုးကားပြီးတော့ရိုက်တာနဲ့ AP သတင်းတွေကဖော်ပြပါတယ်အဝတ်ကိုသူ့ရဲ့ခင်မွန်ချွေးမအပါဝင်ကလေး9ယောက်နဲ့အတူကားနောက်တွဲရင်တစ်ခုမှဖမ်းမိခဲ့တာဖြစ်တယ်လို့အမည်ဖော်လိုတဲ့တာဝန်ရှိသူတဦးကပြောပါတယ်အခုလို IS ခေါင်းဆောင်ဟောင်းရဲ့အမဖြစ်သူကိုဖမ်းဆီးနိုင်လိုက်တာဟာထောက်လိုက်ရေးအတွက်တော့တန်ဖိုးရှိတဲ့သတင်းရင်းမြစ်တစ်ခုဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသူကဆက်ပြောပါတယ်အခုလိုသူမကိုဖမ်းဆီးမိတာဟာတံပြန်အကြမ်းဖက်နေတဲ့လုပ်ငန်းတွေအောင်မြင်မှုရဲ့နောက်ထပ်သာဒကတစ်ခုဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာဒိုဝန်ရဲ့ပြန်ကြားရေးတာဝန်ခံကလည်းပြောပါတယ်ဒီ IS ခေါင်းဆောင်ဟောင်းဘက်ဒါဒီဟာပြီးခဲ့လကဆီးရီးယားနိုင်ငံအစ်တလီမှာလုပ်တဲ့ဒီအမေရိကန်ရဲ့စစ်စင်ရေးအတွင်းတည်ဆုံသွားခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့ IS အဖွဲ့ကအဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှိကိုခေါင်းဆောင်ဖြစ်နေရွေးချယ်ခဲ့တယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာ
အချင်းဖက်ဝါရကိုဆူရီကိုရိုင်ကအားပေးနေတာနဲ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်အစည်းအဝေးမှာမြောက်ကိုရီးယားကိုထက်သွင်းဖော်ပြတာဟာဆွေးနွေးပွဲတွေကိုကန့်သတ်ရရောက်တဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြောက်ကိုရီးယားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်2018ခုနှစ်အတွင်းကမ္ဘာတဝန်အကြမ်းဖက်ဝါရဆိုင်ရာအစည်းအဝေးခန်းဆောင်ကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြည်ရဲ့တောက်ချနေမှာပဲထုတ်ပြန်လိုက်ကြပါအစည်းအဝေးခန်းဆောင်ထဲမှာတော့အရင်တနစ်ကတည်းကဆိုင်ရင်မြောက်ကိုရီးယားအပေါ်ဝေဖန်မှုတွေရော့ချသွားပြီမလဲအကြမ်းဖက်ဝါရကိုဆူရကိုရိုင်ကကမ္ဘာကထလုပ်နေတဲ့နိုင်ငံစည်းဝင်ဖြစ်2018ခုနှစ်ကအတိုင်းဆက်လက်တွဲသွင်းထားပါတယ် မြောက်ကိုရီးယားဆွေးနွေးပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီကတော့အစိုးရကစားဟာရန်လိုတဲ့နိုင်ငံရေးရည်ချက်တွေအကြီးအကျယ်ပါဝင်နေတဲ့အကြောင်းနိုင်ငံရေးဝန်ကြီးရဲ့ပြောဆိုချက်ကိုကူးကားပြီးဖော်ပြထားတာပါမြောက်ကိုရီးယားပေါ်ဆန့်ကျင်တဲ့အမြင်နဲ့ရန်လိုတဲ့သဘောထားတွေရှိနေတော့မယ်ဆိုတော့ကိုထပ်မံပြတ်သားရောက်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်ဒီကိရလာတဲ့ဆွေးနွေးပွဲအတွင်းကမ်းလှမ်းချက်အသစ်တွေကိုအမေရိကန်ဘက်ကတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကတော်တော်ပြည့်နဲ့ထွက်ခွာခဲ့တာပါ။နောက်ပိုင်းမှာလည်းတာဝန်ပြည့်မစ်ဆိုင်တုံးတွေပြန်လည်ဆန့်သက်မယ့်အကြောင်းချင်းချောက်ထားပါတယ်။အထူးသဖြင့်အမေရိကန်နဲ့ဆွေးနွေးပွဲတွေရှေ့မတွန်းနိုင်ဖြစ်နေချိန်မှာအကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာထုတ်ပြန်တာဟာမြောက်ကိုရီးယားပေါ်စော်ကားတဲ့လုပ်ရည်ဖြစ်တဲ့အကြောင်းလည်းကြေညာချက်မှာပြောဆိုထားတာပါ။မြောက်ကိုရီးယားကတော့တောင်ကိုရီးယားခီးတဲ့လေရင်တစ်စင်းကိုဘုံပေါက်ခွဲမှုနဲ့နောက်တစ်နှစ်ဖြစ်တဲ့1988ခုနှစ်ကစလို့အစိုးရကိုယ်တိုင်အကြမ်းဖက်ဝါဒကိုအားပေးတဲ့နိုင်ငံဖြစ်တဲ့အမေရိကန်ကစတင်ပြီးစီရင်သွင်းထားတာဖြစ်ပါတယ်
။ UN Nuclear Syria 2015နိုင်ငံကစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလို့ရတစ်ခုအနေနဲ့ Fordo Nuclear ဆက်ယုံကဘိုးခွာဆက်ထဲဒီတဲ့တန်ငွေတွေဖြည့်သွင်းတော့မှဖြစ်ကြောင်းအီရန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်ဘိုးခွာဆက်1044ခုကိုယူရေနီယံတန်ငွေတွေမနက်ဖြန်စတင်ဖြည့်သွင်းမှဖြစ်ကြောင်းသမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်အမေရိကန်ဗြိတိန်ပြင်သစ်ရုရှားဂျာမနီတရုတ်နိုင်ငံတို့နဲ့အီရန်နိုင်ငံကြားသဘောတူညီချက်အရဘော်ဒိုနျူကလ িয়ার ဆက်ယုံကိုသူတင်စာလုပ်ငန်းဖြစ်တာပြောင်းလဲအသုံးပြုဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်ယူရိုနိုင်ငံကတော့သဘောတူညီချက်အရာဒီတန့်စင်ထားတဲ့ယူရေနီယံတွေသိမ်းဆည်းခွင့်ပမာဏကိုမကြသေးခင်ကပဲကျော်လွန်စုဆောင်းခဲ့သလိုတန့်စင်မှုအဆင့်တန်းကိုလည်းကျော်လွန်ထုတ်လုပ်ခဲ့တာပါ။စာချုပ်ပါကြံနိုင်ငံတွေအနေနဲ့အီရန်အပေါ်မှာပိတ်ဆို့တံခတ်မှုတွေကိုဖြေလျှောက်ဖို့သဘောတူညီချက်အတိုင်းလိုက်နာမယ်ဆိုရင်သူလုပ်နေတာတွေကိုပြန်လည်ရုပ်သိမ်းပေးမှာဖြစ်ကြောင်းလည်းအီရန်သမ္မတကရုံးမြင့်တန်ကြားဒီမိန်ကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။ဒီရန်မျိုးတော်မှာရှိတဲ့အမေရိကန်တန်ရုံးကိုသိမ်းပိုက်ခဲ့တဲ့အနည်း40ပြည်ပြီးနောက်တရက်မှာပဲယူရေနီယံထုတ်လုပ်မှုတွေတိုးပြမဲ့အကြောင်းအီရန်ဆိုရကကြေညာခဲ့တာပါ။2015သဘောတူညီချက်ကိုမလိုက်နာတော့ဘဲဘိုခွာဆက်တွေကိုယူရေနီယံတွေတုံးပြီးပြန်လဲလဲပတ်တော်မှာဖြစ်ကြောင်းအီရန်ကမနေ့တုန်းကကြေညာခဲ့တဲ့အပေါ်မှာတော့နျူကလ িয়ার နဲ့အကြက်ကင်နဲ့လောရဖြစ်အမေရိကန်အစ်မရာရှိတယောက်ကတုံ့ပြန်ထားပါတယ်။2015သဘောတူညီချက်ထဲမှာပါဝင်ကြတဲ့ဥရောပနိုင်ငံတွေစိုးရိမ်အောင်အီရန်ကကျိုးပတ်နဲ့လိုရဖြစ်လဲပြောဆိုပါတယ်။အီရန်ရဲ့ချင်းညာချက်နဲ့ပတ်သက်လို့သမ္မတဒေါနထရမ့်ကိုဗီရီကမေးမြန်းရမှာတော့စောင့်ကြည့်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တန်ညမပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်စင်တန်းဆက်လက်နှိမ့်ချနေစေဖြစ်တဲ့အကြောင်းအမေရိကန်ချီဆိုင် Free House အဖွဲ့ရဲ့အစီရင်ခံစာတစ်ခါဖော်ပြလိုက်ပါတယ်။ကျဲလက်တွေရရှိဖို့ခက်ခဲတာကန့်တတာအွန်လိုင်းသုံးသူတွေရဲ့ခွင့်ရီးတွေကိုချိုးဖောက်တာတွေကြောင့်အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံဖြစ်နေလဲသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လကနေဒီနှစ်မေလအတွင်းလေးလာချက်တွေအရအွန်လိုင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေပေါ်ပြစ်မှတ်ထားတာတွေရှိခဲ့ပြီးရခိုင်ပြည်နယ်အရေးပါဝင်ထိလွယ်ရှလွယ်ကိစ္စမျိုးတွေနဲ့ပတ်သက်လို့အွန်လိုင်းသုံးသူတွေပုံမှန်လင်းလင်းပြောဖို့တွတ်ဆုံနေချိန်မှာပဲစစ်တပ်နဲ့အာဏာရပါတီတို့ကလည်းအင်တာနက်မှာအချက်လက်တွေကိုလိုသလိုအသုံးချနေတယ်အားလို့ရှိတဲ့အကြောင်းဖော်ပြထားပါတယ်။စရပေါ်ဝေဖန်သူတွေကလည်းဆက်သွယ်ရေးဥပဒေအပါအဝင်ပုံမှန်မျိုးစုံနဲ့အရေးယူခံရတာရှိတာကိုလည်းထောက်ပြထားတာပါ။မြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုတွေတိုးတက်လာပြီးပုဂ္ဂလိကမိုဘိုင်းကုမ္ပဏီတွေလုပ်ပိုင်ခွင့်တွေရလာပေမဲ့စစ်တပ်ပိုင်လုပ်ငန်းကဈေးကွက်ကိုလဝကြီးအုပ်ခွင့်ရထားတယ်လို့လည်းဖော်ပြထားပါတယ်။စီရင်ခံစာအတွက်လေ့လာချိန်အထိရရှိထားတဲ့အချက်လက်တွေအရမြန်မာနိုင်ငံမှာအင်တာနက်သုံးစွဲသူရေးတွက်ဟာ2018ခုနှစ်ကတည်းကစရဲ1900ကနေရှိတဲ့လူ3000ပိုတိုးလာတယ်လို့လူ9ယောက်မှာ2ယောက်တော့အင်တာနက်ကိုသုံးစွဲလာနိုင်တဲ့အကြောင်းလည်းဖော်ပြထားပါတယ်။မိုဘိုင်းဖုန်းဆက်သွယ်ရေးကလည်း2018ခုနှစ်ကတည်းက900ခန့်လောက်တိုးလာပြီး56တန်းလောက်သုံးစွဲနေကြတာပါ။အင်တာနက်သုံးစွဲမှုတွေတိုးလာပေမဲ့လည်းအွန်လိုင်းမှာကန့်သက်ချက်တွေရှိနေစေဖြစ်တာကိုလည်းအစိုးရကသာကဖော်ပြထားပါတယ်။ဆွေရကတရားကန့်သက်မှုတွေမရှိပေမဲ့လည်းထိလွယ်ရှလွယ်ကိစ္စမျိုးတွေမှာတော့ကိုယ့်ဘာသာစင်စာတိပြတ်မှုတွေရှိနေတယ်လို့လူမှုကွန်ရက်တွေကလည်းအွန်လိုင်းပေါ်ကအကြောင်းအရာတွေကိုဖယ်ရှားတာတွေပုံများလာနေတဲ့အကြောင်းလည်းဖော်ပြထားပါတယ်။
မေဂန်ပြည်တော်စုမှာတော့အရေးပါတဲ့ရွေးကောက်ပွဲ၃ခုကိုဒီနေ့မှကျင်းပသွားဖို့ရှိပြီးတော့ဒေါ်နယ်ထရန့်ကလည်း Republican Party ကိုကိုယ်စားပြုဝင်ပြန်ကြမယ်ကိုယ်စားလှယ်လောင်းတွေဘက်ကနေမဲဆွဲစည်းရုံးနေပါတယ် Kentucky, Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲကိုဒီနေ့မှကျင်းပမှာဖြစ်ပြီးဒေါ်နယ်ထရန့်ဟာ Kentucky ပြည်နယ်ကလက်ရှိ Republican ပြည်နယ်အုပ်ချုပ်ရေးမှု Matt Bevin အတွက်ရွေးကောက်ပွဲမတိုင်ခင်မနေ့ကဒီမဲဆွဲပေးခဲ့ပါတယ် Kentucky ပြည်နယ်အုပ်ချုပ်ရေးမှု Bevin ဟာဒေါ်နယ်ထရန့်ကိုထောက်ခံသူဖြစ်ပြီးတော့သူနဲ့ရှင်ပြိုင်မဲ့ Democrat ကိုယ်စားလှယ်လောင်းကတော့ပြည်နယ်နေကြုံ Andy Bashir ဖြစ်ပါတယ် Matt Bevin ရဲ့ဥဆောင်မှုအောက်မှာ Kentucky ပြည်နယ်ရဲ့စီးပွားရေးဟာအောင်မြင်ဆုံးဖြစ်နေတယ်လို့အဲဒီကိုမသွားခင်မှာ Donald Trump က Twitter ကနေရေးပါတယ်ဒါမဲ့လည်း Bevin ဟာဒီကြောင်းဆရာမတွေပါဝင်ပြည်နယ်မှာရှိတဲ့တခြားလူတွေနဲ့လည်းမသိမမြတ်ဖြစ်နေတဲ့အတွက်အများအပြား Republican တွေသာအနိုင်ရတဲ့ဒီနေရာအတွက်အနိုင်ရမြတ်ဆိုတာလည်းမသိမချာဖြစ်နေပါတယ်လူထုစစ်တမ်းတွေမှာတော့သူနဲ့ Democrat ကိုယ်စားလှယ်လောင်းတွေချာမှာအကျိတ်နယ်ဖြစ်နေတယ်ဆိုပြီးတော့ဖော်ပြနေကြပါတယ်ခင်ဗျာ
အာဖဂန်ဆူယားနဲ့တာလီဘန်ကိုယ်စားလှယ်တရုတ်နိုင်ငံဘေကျင်းပြည်တော်မှာတွေ့ဆုံရမယ့်အစီအစဉ်အတွက်ပြင်ဆင်ဖို့အာဖဂန်သမ္မတအရှရက်ကန်နီနဲ့တရုတ်နိုင်ငံဂျာယီဝင်ကြီးဝမ်ယီတို့ဒီကနေ့အာဖဂန်မှာတွေ့ဆုံဆွေးနွေးကြပါတယ်။အာဖဂန်လူမျိုးတွေကြားတည်ထောင်ဆွေးနွေးမှုတွေကိုပြီးခဲ့တဲ့လတဲ့ကျင်းပဖို့စီစဉ်ခဲ့ပေမဲ့မဖြစ်ခဲ့ပဲရွှေဆိုင်ထားရပြီးရက်တည်လည်းမတတ်မနိုင်ပဲဖြစ်နေတာပါ။နောက်ဆုံးချင်းဆွေးနွေးမှုတွေကိုတော့ကတ္တာနိုင်ငံမှာဇူလိုင်လတဲ့လုံကကျင်းပခဲ့ကြပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားစက်တင်ဘာလထဲမှာပြည့်ပြသွားခဲ့တဲ့ဆွေးနွေးပွဲတွေကျင်းပနေချိန်မှာပဲအာဖဂန်ဆွေးနွေးနဲ့တာလီဘန်တွေကြားဆွေးနွေးနေတာပါ။အာဖဂန်သမ္မတနဲ့တရုတ်နိုင်ငံဂျာယီဝန်ကြီးတို့တွေ့ဆုံရမှာတော့ငင်းကြိုင်းလုပ်ငန်းစဉ်မှာအာဖဂန်ဆွေးရရဲ့နဲ့လူလူရဲ့အခန်းကဏ္ဍအရေးပါမှုတွေကိုအလေးထားဆွေးနွေးဖြစ်တဲ့အကြောင်းလဲအာဖဂန်ဆွေးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်။တရုတ်သမားရှီကျင်းဖင်ဟာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပြီးတော့အဲ့လိုတွေ့ဆုံတာဟာဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဟောင်ကောင်အစိုးရရဲ့ကိုင်းရွယ်ဖြည့်ဆည်းမှုအပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်းပြသလိုက်တာဖြစ်တယ်ဆိုပြီးတော့ဟောင်ကောင်အစိုးရအကြီးတန်းတာဝန်ရှိသူတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဟောင်ကောင်ကနိုင်ငံရေးမတည်ငြိမ်မှုတွေကိုထိန်းချုပ်ဖို့အတွက်တရုတ်ဘ ਹੁ အစိုးရကနေပြီးတော့ဟောင်ကောင်ကိုတင်းတင်းကြပ်ကြပ်လှုပ်လာနိုင်တယ်ဆိုတဲ့အရေးလက္ခဏာတွေတွေ့နေရခြင်းမှာပဲတရုတ်သမ္မတရှီကျင်းဖင်နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်တို့ဟာရှန်ဟိုင်းမြို့မှာပြုလုပ်ခဲ့တဲ့ကုန်သွယ်ရေးခန်းနာအတွင်းမနေ့ကတွေ့ဆုံခဲ့ကြတာပါသမ္မတရှီအနေနဲ့ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးအုပ်ချုပ်ရေးမှူးလမ်းမြေကင်တွဲပုံကိုစိုးရိမ်မှုရှိလို့တွေ့ဆုံတာလားဆိုတဲ့အပေါ်မှာတော့သမ္မတရှီအနေနဲ့အဲ့လိုစိုးရိမ်လို့တွေ့ဆုံတာမဟုတ်ပဲဟောင်ကောင်အုပ်ချုပ်ရေးမှူးနဲ့လက်ရှိဟောင်ကောင်အစိုးရရဲ့လှုပ်ဆောင်နေတာတွေအပေါ်မှာအတော်လေးကိုယုံကြည်မှုရှိကြောင်းဟောင်ကောင်အစိုးရအဖွဲ့ကတာဝန်ရှိသူတို့ဖြစ်တဲ့မက်သျူးချောင်းကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုအောင်လွေဦးနဲ့ကိုရန်နိုင်သတင်းတွေကိုပြောပြပေးသွားတာပါ VOE American တန်ရဲ့ Radio ထုတ်လွှင့်မှုတွေကိုမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်း Facebook စာမျက်နှာ facebook.com/voa.bambis.news မှာနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။ရသေးထောင်ကဖမ်းခံရသူတွေသတင်းမပြောခင်မှာတော့ Freedom House အစီရင်ခံစာအကြောင်းအရင်ပြောချင်ပါတယ်။ကမ္ဘာတစ်ဝှမ်းကဒီမိုကရေစီစနစ်ကိုကာကွယ်စောင့်ကြည့်ရေးအဖွဲ့ Freedom House ဟာနိုင်ငံတွေမှာအစိုးရတွေရဲ့အင်တာနက်လူမှုကွန်ရက်တွေအသုံးပြုနေမှုနဲ့ပတ်သက်ပြီးတော့နိုဝင်ဘာ5ရက်နေ့ဒီကနေ့မှာပဲအစီရင်ခံစာတစ်ခုထုတ်ပြန်သွားခဲ့ပါတယ်။ဒီထဲမှာတော့ရွေးကောက်ပွဲတွေကိုကြိုးကင်နိုင်ဖို့အတွက်အစိုးရတွေဟာပြည်သူတွေပေါ်မှာစောင့်ကြည့်ထောက်လှမ်းမှုတွေလုပ်ခဲ့ဆိုတဲ့အချက်လေးပါပါလေး VOA သတင်းတောက် Arash Arabasadi ရဲ့သတင်းကိုတော့ကိုဝင်းခန့်မှာဆက်ပြီးတော့ပြောပြပေးပါမယ်ရှင
် Washington DC ခြေဆိုင် Freedom House ရဲ့စီရင်ခံစာတိအကြလူတွေရဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာတွေပေါ်လှလက်စာအသုံးပြုခွင့်တွေကြာဆင်းလာပါတယ် Freedom on the Net 2019ခုနှစ် Internet ပေါ်လှလက်စာအသုံးပြုခွင့်စီရင်ခံစာရဲ့ပူးတွဲရေးသားသူတို့ဖြစ်တဲ့ Elephant ကခုလိုပြောပါတယ
် Two main themes this year
ဒီနှစ်မှာကျမတို့အဓိကဆိုလိုရင်းနှစ်ချက်ကတော့ social media ကိုအသုံးချပြီးတော့အစိုးရတွေကရွေးကောက်ပွဲကိုဘယ်လိုခြေလှယ်ကြသလဲဆိုတာနဲ့သူတို့နိုင်ငံသားတွေကိုဘယ်လိုစောင့်ကြည့်လေ့လာကြသလဲဆိုတာကိုပါပဲ
Internet လွတ်လပ်ခွင့်ရှိတဲ့နိုင်ငံ65နိုင်ငံမှာနိုင်ငံ40ဟာလူမှုကွန်ရက်တွေနဲ့ပတ်သက်လို့အစိုးရစောင့်ကြည့်ရေးအစီအစဉ်တွေရှိနေပြီလို့စီရင်ခံစာထဲမှာဆိုထားပါတယ်
found that domestic actors
အစိုးရပဲဖြစ်ဖြစ်နိုင်ငံရေးသမားတွေပဲဖြစ်ဖြစ်ရွေးကောက်ပွဲတွေမှာအရွေးခံရမှုအတွေ့အင်တာနက်ကိုအသုံးပြုလာတဲ့နည်းလမ်းတွေကတန့်ရှင်းညှက်တဲ့ရွေးကောက်ပွဲတွေကနေတွေးဖီလာကြတာတွေ့ရပါတယ
်မကြာခဏအဖြစ်များဆုံးကိစ္စကတော့လက်ရဆုံးပါတီနိုင်ငံရေးသမားတွေရဲ့သတင်းမှဖြန့်ဝေမှုတွေပဲဖြစ်ပါတယ် Elephant ကလူမှုကွန်ရက်ရဲ့အရေးပါမှုဟာ RF ຫນွေဦးနဲ့အတူတဆင့်မြင့်တက်ခဲ့တယ်လို့ဆိုပါတယ်
I don't know if everybody realized how quickly this
ဆူရီကသူတို့နိုင်ငံသားတွေအင်တာနက်ကိုဘလောက်မြန်မြန်အသုံးချလာနေတယ်ဆိုတာလူတွေသတိထားမိမလားတော့မသိပါဘူးဒါပေမဲ့ဒီလိုသုံးရတယ်ဆိုတာကိုသူတို့ကောင်းကောင်းသဘောပေါက်နေကြပြီလေ
အင်တာနက်သုံးပြုမှုလွတ်လပ်ခွင့်ကိုချုပ်ချယ်တာဟာတစ်ဖက်မှာလည်းအစိုးရပေါ်တံပြန်တက်ရောက်မှုတွေရှိနိုင်ပါတယ်။ဥပမာအားဖြင့်ရုရှားမှာအတိုက်ခံကောင်းဆောင်ရဲ့ရွေးကောက်ပွဲဝင်ပြိုင်ခွင့်ကိုပိတ်ပင်တားဆီးလိုက်တဲ့အခါအစိုးရစက်ကျင်ဆန္ဒပြသူတွေဟာဆိုရှယ်မီဒီယာကိုသုံးပြီးဆန္ဒပြပွဲတွေလုပ်ဖို့စီရင်နိုင်ခဲ့ပါတယ်။
The protesters there were acutely aware.
You know, so yin, so ya ga tharou ko saung chi ni de so ra tadi tha mi de atwe sanna pyat tu de ga zaga kwet de ko tou ya ja ya de ni. Pi lo social media paw ga ni be siman khan kwe yei san ya aku ni rue asa taw de ne taw tou yei yashi yei sa de pyin siman khan kwe ni ja da paw li.
Aku siyin khan da ha internet lo lat khwe ne pat de lo 2009 khu ne ga de ga so yin 10 khu myaw siyin khan da le phit par de. Siyin khan da rue ko pyan chi me so yin de nit de cha internet thong pyu mu lo lat khwe ni ပိုပြီးကြဆင်းလာတာကိုလည်းတွေ့ရမှာပါခင်ဗျာ
ကိုဝင်းခမ်းမောင်ပြောပြပေးသွားတာပါအခုဆက်ပြီးတော့ရသေးတော်မြို့နယ်မေရွမြစ်ကျောင်းပေါ်မှာပြေးဆွဲနေတဲ့ရွှေနဒီရေရင်ပေါ်ကနေဖမ်းသွားတဲ့သူတွေနဲ့ပတ်သက်တဲ့သတင်းတွေကိုဇက်တိုက်ပြန်ဆက်ပြီးတော့ပြောပြပေးသွားပါမယ်ရွှေနဒီမြေရင်ပေါ်ကရခိုင်လက်နက်ကန် AA ဖွဲ့ကခေါ်ယူထိန်းသိမ်းထားတဲ့သူတွေကတချို့ကိုစစ်ဆေးမင်းမျက်နှာတွေပြုတ်လုပြီးတော့ဒီနေ့မနေ့6နာရီလောက်မှာပြန်ပြီးတော့လွှတ်လိုက်တယ်လို့ AA ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါကပြောပါတယ်အေးဖွဲ့ကသူတို့ကိုဖမ်းဆီးထားခြင်းမှာကောင်းကောင်းမွန်ထားတယ်လို့လည်းပြန်လွတ်လာတဲ့သူတွေကပြောပါတယ်။တရင်ပြည်စုံကတော့ဆက်တွယ်မီးမြန်ထားတဲ့ကိုတက်နိုင်ဆက်ပြီးတော့ပြောပြပေးပါရှင
်။ရခိုင်လက်နက်ကန်အေးဖွဲ့ကရှင်တတီမြန်ရင်ပေါ်မှာပါလာတဲ့ခရီးသည်တွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကဖမ်းဆီးခေါ်ဆောင်တော့ပြီး17ရက်ကြာမှပြန်လွတ်ပေးလိုက်တာပါ။ဖမ်းဆီးခံထားရသူတွေထဲကအရသာ25ယောက်ကိုဒီကနေ့မနက်6နာရီလောက်မှပြန်လွတ်ပေးခဲ့တယ်လို့အေးပြန်ကြားရေးတာဝန်ခံခိုင်တူခါက VOA ကိုပြောပါတယ်။
လောပေးတဲ့နေရာကတော့ဒီဘူးတီတောင်မြို့နယ်ဘူးတီတောင်မြို့နယ်ငွေတောင်ရွာခုံးကြီးကျောင်းမှာဒီငွေတောင်ကျွော်အချိုးရမှုရဲ့လက်ထက်ကတော့ကောင်းကောင်းမွန်မွန်ကျွန်တော်တို့ကပေးပြောင်းပေးအားပြီးတော့လောပေးခဲ့တာဖြစ်တယ်ဒီလိုရှိရင်ခရီးကြီးအဖြစ်လည်းပဲဒီတယောက်ကိုငွေကြတဲ့15,000ကိုလည်းပဲပေးလိုက်တယ်ဒီလိုရှိရင်သူတို့လာတော့ကပါလာတဲ့ဒီဖုန်းတွေတခြားပစ္စည်းတွေအလုံးကိုလည်းတခုမှပြန်ပြန်ပြီးတော့ပေးလိုက်တယ်ဗျ
ဖန်စီခံနေရစဉ်အတွင်းသူတို့ကိုကောင်းကောင်းမွန်မွန်ထားပြီးစစ်စစ်မင်းမန်းတာတွေပြုလုပ်ခဲ့တယ်လို့ဒီကနေ့ပြန်လည်လွှတ်မြောက်လာသူရတေတောင်မျိုးနေကကိုဇော်ဝင်းဦးကပြောပါတယ်
။ဟုတ်ပေါ့။ကျွန်တော်တို့ကတော့သူတို့ဖန်စီဟာလာတော့စစ်စစ်ကတော့7ရက်ကိုနောက်သူတို့ကကျွန်တော်တို့ညာဘူးဆိုင်တွေကိုအဲမှာလေကျွန်တော်တို့သူတို့ကအဲကျမရေးဆိုလေသူတို့ကကျွန်တော်တို့ဘူးဆိုင်ပေးတယ်။နောက်ဆက်ကျွန်တော်တို့အဲဒါကျွန်တော်တို့အစားအစာနဲ့ပတ်သက်ပြီးတော့လေဒီကကျွန်တော်တို့ view site ပေးတယ်အကောင်တော့အဆင်ပြေပါတယ်ကိုကျွန်တော်တို့ဟုတ်ကျွန်တော်တို့စစ်စစ်နေတာတော့ကျွန်တော်တို့ကထွေထူးတော့မဟုတ်ပါဘူးကျွန်တော်တို့ဘယ်ရလဲပေါ့နော်ဘယ်ရလဲဘာသွားလောက်တာလဲပေါ့နော်ဘူးပြတာဟိုအဲ့လောက်ပါပဲကျွန်တော်အရှိရှိပဲတော့ပြတော့မမေ့ပါဘူ
းအော်တိုဘာလ26ရက်နေ့ကရွှေနဒီမြန်ရင်ပေါ်ကလူတွေကိုစတင်ဖမ်းဆီးတော့ပြီနိုင်ပိုင်းအကြမှာပဲတက်မတော်ကလေချောင်းကနေလိုက်လိုက်တိုက်ခိုက်ခဲ့တဲ့အတွက်အဲအဖွဲ့ဝင်တချို့နဲ့ရှင်နေဒီပေါ်ပါလာသူတချို့အသက်ဆုံးရှုံးခဲ့ကြောင်းအဲအဖွဲ့ကနောက်တနေ့အောက်တိုဘာလ28ရက်နေ့မှာတည်င်းထုတ်ပြန်ခဲ့ပါတယ်တက်မတော်ကလိုက်လိုက်ပြစ်ခတ်စဉ်သူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုတော့အခုပြန်လွှမ်းလာသူတို့ကခုလိုပြောပါတယ
်
အခင်းဖြစ်တဲ့နေ့မှာပဲတက်မတော်ကလေနဲ့လိုက်လိုက်တိုက်ခိုက်နေစဉ်အတွင်းမှာထပ်ပြင်းလက်မြလာသူ15ဦးရှိတယ်လို့တပ်မတော်ဘက်ကပြောဆိုထားပါတယ်။အဲအဖွဲ့ကတော့အဲ့ဒီရှင်ကနှစ်ဖက်ပြန်လည်ပစ်ခတ်မှုတွေရှိခဲ့ပြီးရုံးတုံကားဖြစ်နေတာကြောင့်ပြန်လာလာသူအရေတက်အတိအကျကိုမသိရဘူးလို့ဆိုပါတယ်။အခုပြန်လွှတ်လာတဲ့25ယောက်ထဲမှာရသေးတောင်မျိုးနေက2ယောက်စစ်တွေမျိုးနေက1ယောက်နဲ့ကျန်တဲ့သူတွေအများစုဟာဘူးတီတောင်မျိုးနေကဖြစ်တယ်လို့သိရပါတယ်။လက်ရှိရှင်မှာပြန်လွှတ်လာတဲ့သူတွေကိုဘူးတီတောင်မျိုးနေနေချားဆောင်တုံးမှခေါ်ယူပြီးဆက်လက်ဆစ်ဆီးနေတယ်လို့ဘူးတီတောင်မျိုးနယ်မျိုးသားလက်တော်ကိုယ်စားလှယ်ဥမောင်ကျော်ဆန်ကပြောပါတယ်
။အဲဦးတို့ကဟိုကနေဦးတို့ကအဲ့ဒီဟိုအိုတင်မကနေကားနဲ့ခွာလာတယ်။ကားနဲ့ခွာလာပြီးတော့မျိုးနယ်အုပ်ချုပ်မှုကိုလာတယ်။မျိုးနယ်အုပ်ချုပ်မှုယုံကယုံကိုအလာမာတယ်။မြစ်တက်ဖွဲ့ကနေမျိုးနယ်အုပ်ချုပ်မှုယုံကနေတိစိစရာရှိတယ်ဆိုတော့နေရှားဆောင်တုံးကိုခွာလာခဲ့တယ်။သူတို့ကအမှုမှာရပြည့်တော့မှာအမှုဖွင့်တယ်လို့ပြောတယ်။ဒီမှုနဲ့ပတ်သက်ပြီးတော့တက်တဲ့ခံပစ္စည်းတွေရှိတယ်ဟိုလေပေါ်မှာကြံခဲ့တဲ့တက်တဲ့ခံပစ္စည်းတွေအဲ့ဒီတက်တဲ့ခံပစ္စည်းတွေကိုပြန်ကျန်စစ်စစ်ပြီးမှဟိုအမှုကိုအတိုက်တာသူတို့ဆော်ရမကိစ္စတွေရှိတယ်ဆိုတာသူတို့ကိုတက်တဲ့ခံဖြစ်စင်မေးဖို့အတွက်ဆိုပြီးတော့နေချာဆောင်တုံးကိုခွာလာတယ်အဲ့ဒီမှာသူတို့ကိုတရားချင်းစစ်စစ်နေတယ်ဦးတို့လည်းတူတူပါလာတယ
်တခိုင်လက်နက်ကန်အေအေဖွဲ့ကဖမ်းဆီးထားတဲ့သူတွေထဲကနောက်ထပ်ကြန့်ရှိနေတဲ့သူတွေရဲ့အသေးစိတ်ကိုအခုချိန်မှာပြောပြလို့မရသေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်အဲ့ဒီမှာဒီနောက်ထပ်ပြန်တဲ့ဒီဟိုဥစ္စာဘောနော်စစ်ထွက်နဲ့ပတ်သက်တဲ့သူတွေပေါ့အဲ့ဒီသူတွေကိုတော့ဟိုကျွန်တော်တို့ကတော့ဒီ set ပြီးတော့ထင်းထင်းထားအောင်မယ်ပြီးလို့ရှိရင်လည်းဒါတို့ကတော့ဟိုလူရဲ့တိကျတော့ကျွန်တော်တို့လုံးလုံးစီပြောလို့မရဘူးဒါတော့စစ်ဖက်နဲ့ပတ်သက်တဲ့လုပ်ငန်းကိစ္စဖြစ်တဲ့အတွက်ကြောင့်လည်းလုံးလုံးစီလည်းထုံးပြဖို့တော့မရှိသေးဘူးဗ
ျရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေလေးပြင်းထန်လာတာနဲ့အများရယာသားပြည်သူတွေကိုတတ်မတော်ကရောရခိုင်လက်နက်ကင်အဲအဖွဲ့ဘက်ကပါဖန်စီစစ်ဆေးတာတွေရှိနေပါတယ်ခင်ဗျာ
ကိုတက်နိုင်တရင်ပြပို့တာဖြစ်ပါတယ်ရှင်ဒါကတော့အေးအေးရဲ့ဖန်စီခံထားရတဲ့သူတွေပြန်လွတ်လာတဲ့တရင်ဖြစ်ပါတယ်ဒီလိုပြန်လွတ်လာတဲ့သူတွေထဲမှာတော့ချင်းပြည်နယ်က NLD အမတ်ပါမလာသေးပါဘူးအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖန်စီခေါ်ဆောင်ထားတဲ့ NLD ရဲ့ချင်းပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်ပြန်လွတ်လာရေးအရေးယူဆောင်ရွက်ဖို့အတွက်ချင်းပြည်နယ်အစိုးရနဲ့ချင်းပြည်နယ်လွတ်တော်ဘက်ကနေပြည်ထောင်စုအစိုးရတာဝန်ရှိသူတွေကိုတင်ပြထားတာပါ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းဥွေတင်ဟာလွတ်တော်အမတ်ဖြစ်တဲ့အတွက်လွတ်တော်ဘက်ကနေအဓိကထားဖြည့်ရှင်းဆောင်ရွက်ရမယ်လို့ယူဆတဲ့အတွက်လွတ်တော်ဆောင်ရွက်ချက်တွေကိုစောင့်ကြည့်နေတယ်လို့ပြောပါတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်ရုံးကမဆူဆူဆက်ပြီးတော့ပြောပြပေးပါရှင်
။ချင်းပြည်နယ်ပလောဝါမြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဥွေတင်အပါအဝင်အိန္ဒိယနိုင်ငံသား9ဦးနဲ့စကြပြန်2ဦး၊လေသမား2ဦးတို့ကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကနိုဝင်ဘာလ3ရက်နေ့မှာဖမ်းဆီးခေါ်ဆောင်သွားတာပါ။ဖန်စီခေါ်ဆောင်ခံရသူတွေက9ဦးကိုနောက်တနေ့မနက်မှာပြန်လွှတ်ပေးခဲ့ပေမဲ့လွှတ်တော်ကိုယ်စားလှယ်ဥွေတင်ကိုတော့ဒီကနေ့ထိပြန်မလွှတ်ပေးသေးပါဘူး။ NLD ပါတီဝင်ဥွေတင်အတွက်ပါတီတွင်းမှာတော့တစုံတရာဆောင်ရွက်နေတာမရှိသေးပေမဲ့လွှတ်တော်ရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်နေတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်က VOA ကိုပြောပါတယ်
။အခုလောဆယ်တော့ကျွန်တော်တို့မရှိသေးပါဘူးခင်ဗျာ။အစည်းအဝေးမှာကြေညာနေကြခဲ့တော့တုံတရာလုပ်နေတယ်လို့ဖြစ်ပါလား။အော်ကျွန်တော်တို့ကလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ဒါလွှတ်တော်ကပဲအဓိကစပြီးဆောင်ရွက်ရမယ်လို့ကျွန်တော်တို့ပြောပါပါတယ်။အဲဒါအောင်လွှတ်တော်ရဲ့ဆောင်ရွက်ချက်ရှိတယ်ကျွန်တော်တို့ကလည်းကြည့်နေပါလိမ့်မယ်
။ပြည်သူကရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားလှယ်တဦးကိုအခုလိုအင်အားသုံးပြီးဖမ်းဆီးတာဟာမသင့်တော်ဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြပါတယ်။ချင်းမြင့်နယ်လွှတ်တော်မှာတော့ပြည်ထောင်စုအဆင့်တာဝန်ရှိသူတွေထံအခြေအနေကိုတင်ပြထားတယ်လို့ပလဝမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးပြေမင်းကပြောပါတယ်။
ကျွန်တော်တို့ကလွတ်တော်အနေနဲ့တော့ဟိုလွတ်တော်ဥပဒေအနေနဲ့တဆင့်သွားတာပေါ့နော်သူတက်ဆိုင်ရာလုံုံကြီးကိစ္စမျိုးတော့ချင်းပြည်နယ်ဆိုရဖွဲ့စည်းနဲ့ဝင်းကျုပ်ရောပြီးရင်တော့ချင်းပြည်နယ်ဆိုရပြောရေးဆိုခွင့်ရှိတဲ့ဒီနေမင်းတောင်းကဝင်းကြီးဦးစိုးထက်နယ်လေနိုင်ငံတော်တမရအတိသူတို့ရဲ့လိုအပ်ချက်တွေဘယ်လိုဖြစ်နေအကြောင်းနဲ့အကျိုးတရားတွေကိုတင်ပြပြီးပြီခင်ဗျ
လွတ်တော်ကိုယ်စားလှယ်တဦးကိုဖမ်းဆီးမယ်ဆိုရင်လွတ်တော်ကာလအတွင်းဥက္ကဋ္ဌစီကတရားဝင်ခွင့်ပြုချက်ရမှာအရေးယူဆောင်ရွက်ခွင့်ရှိရဲဆိုတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတကာကပါသတ်မှတ်ထားတဲ့ကျင့်ဝတ်နဲ့မကိုက်ညီဘူးလို့ရန်ကုန်တိုင်းဒေသကြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထေးဦးကပြောပါရယ်အခုလိုဥွေတင်းကိုဖမ်းဆီးလိုက်တာဟာတိုင်းရင်းသားစီလုံးညီညွတ်ရေးကိုထိခိုက်စေတယ်လို့သူကဆိုပါရယ်
လွတ်တော်ကာလကြီးမှာလွတ်တော်ဆက်ပါတယ်လို့သွားပါတယ်ဆိုတော့လူကိုဒီလိုမျိုးကြီးလောက်တာတော့တကယ်တမ်းကျတော့ဟိုနိုင်ငံတကာကျင့်ဝတ်အရာရောဒီဗမာပြည်ရဲ့ဥပဒေထောင်နှန်းစင်လာကျင့်ဝတ်တွေရောဒါမလုံသင့်ဘူးလို့ထင်တယ်သူတို့လည်းနိုင်ငံရေးအဖွဲ့အစည်းပဲလေလူမျိုးတစ်မျိုးရဲ့တိုင်းသားတစ်မျိုးရဲ့ခေါင်းဆောင်တယောက်ကိုနောက်တိုင်းသားတစ်မျိုးရဲ့လက်နက်ကိုင်အဖွဲ့ကဒီလိုမျိုးလုံမယ်ဆိုရင်ဒါရှင်းပြောရင်တိုင်းသားစီလုံးညီညွတ်ရေးအများကြီးထိခိုက်တယ်
ဥွေတင်းဟာပလဝမြို့နယ်အတွင်းမှာဘာသာရေးလူမျိုးရေးအမုန်းပွားအောင်ခုမီလူငယ်တွေကိုသွေးထိုးလှုံ့ဆော်နေပြီးတပ်မတော်ကိုလည်းသတင်းပေးနေတယ်လို့အေအေဘက်ကပြောဆိုထားပေမဲ့ခုမီလူငယ်များအသင်းကတော့ဒီအပေါ်ကိုကန့်ကွက်ထားပါတယ်။ဒီကနေ့ညနေပိုင်းမှာဥွေတင်းပြန်လည်လွတ်မြောက်လာပြီလို့သတင်းတွေထွက်ပေါ်နေပေမဲ့ဒီအပေါ်ကိုဘယ်သူမှအတည်ပြုထားခြင်းမရှိသေးပါဘူး။ဥွေတေပြန်လည်လွတ်မြောက်လာဖို့အတွက်တပ်မတော်အနေနဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့သတင်းထုတ်ပြန်ထားသလိုချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအ мян ဆုံးပြန်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်
။ဆွဆူတင်ပြခဲ့တာဖြစ်ပါတယ်ရှင်။ဒါအေအဖွဲ့အဖမ်းခံရတဲ့ဥွေတင်းကိုပြန်လွှတ်ရေးအတွက်လွှတ်တော်ရင်ကြိုးပမ်းမှုအခြေအနေကိုကြားခဲ့ရတာပါ။ဒီရခိုင်လက်နက်ကင်တပ်ဖွဲ့အေအဖွဲ့ကဖမ်းဆီးသွားတဲ့မျိုးသားလွှတ်တော်ကိုစလေဥွေတင်းကိုပြန်လွှတ်ပေးဖို့အတွက်ခုမီလူငယ်များအသင်းနဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကတော့သဘောထားထုတ်ပြန်ပြီးတော့တောင်းဆိုထားတာပါ။ဥွေတင်းဟာအေအဆွဆွဲထားသလိုခုမီလူငယ်တွေကိုသွေးတော်လှုံ့ဆော်ပြီးတော့တပ်မတော်တရင်ပေးလှုံ့ဆော်တာမဟုတ်ဘူးလို့ခုမီလူငယ်တာဝန်ရှိသူတွေကပြောပါရင်အေးအေးတာဝန်ရှိသူတွေကတော့ဥွေတင်းကိုစစ်ဆေးနေစေဖြစ်ပြီးတော့သူ့ကိုကောင်းကောင်းမွန်မွန်ထိန်းသိမ်းထားတယ်လို့ပြောပါတယ်။မိသားစုဝင်တွေကတော့သူ့အခြေအနေကိုစိုးရိမ်နေကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နိုင်ကုန်းအင်ဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နဲ့ပလန်ဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥွေတင်းအဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြန်လွှတ်ပေးဖို့ခုမီလူငယ်များတင်းနဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေသဘောထားကြေညာချက်ထုတ်ပြန်ထားတာပါ။ခုမီလူငယ်များတင်းအတွင်းမှုကိုကျော်အောင်ကတော့ဧရခိုင်လက်နက်ကင်အဖွဲ့ကနေဖမ်းဆီးထားတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥွေတင်းကိုပြန်လွှတ်ပေးဖို့စောင်းဆိုတယ်လို့ပြောပါရယ်
ကျွန်တော်တို့ပလောဝမြို့နယ်အတွင်းမှာဒီပြည်သူတွေရွေးချယ်ချင်ရောက်တဲ့ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်လေးဖြစ်တယ်ပြီးတော့အချိန်တစ်ခါတုန်းကဒီကျွန်တော်တို့ပလောဝမြို့နယ်ကလေးလူငယ်များအစ်မသူကဒီအတွင်းရမှုတာဝန်နဲ့လိမ့်လေး၅မိနစ်လောက်တာဝန်ယူပြီးတော့ဒီလူမျိုးရေးလုပ်ငန်းတွေပြီးတော့လူငယ်ရဲ့အရေးအရာတွေကိုသူကပါဝင်ပေးတဲ့ပုဂ္ဂိုလ်ဒီလေဖြစ်တယ်အဲ့လိုမျိုးမထင်မသိနဲ့ကျွန်တော်တို့ဒီအဖန်ခံရတဲ့အချိန်မှာဒီတော်တော်များများလူတွေဒီကစိတ်မကောင်းဖြစ်တယ်ဒီလိုမျိုးဖြစ်စဉ်လေးတော့မဖြစ်သင့်ဘူးလို့ပဲကျွန်တော်တို့ကခံယူတယ်ဒီအမြတ်တလွတ်တော်ကိုယ်စားလှယ်ကိုလည်းအများဆုံးချစ်ချစ်မွတ်မွတ်နဲ့လွတ်ပြီးသိခြင်းတယ်
ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့တုန်းကဥဝေတင်းပါဝင်ကလတန်ဖို့ပြည့်ရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးရ5ဦးစကပြား2ဦးနဲ့ဆက်လက်သမား2ဦးစုစုပေါင်း10ဦးတို့ချင်းမြင့်နယ်ပလတ်ဝလမ်းပိုင်းကြီးစုရွာကနေကြောက်တော်မြို့ကိုကလတန်မြစ်ကြောင်းတိုင်းဆက်လေနဲ့လာလမ်းခုလက်မှာအေဖွဲ့ကဖမ်းဆီးခြင်းခံရတာပါဒီဖမ်းဆီးမှုမှာအိန္ဒိယနိုင်ငံသားသူအမောဖောက်စုံမသွားပြီးတော့ဥဝေတင်းကလွှဲပြီးကြံရှိတဲ့လူတွေကိုအေဘက်ကမနေ့ကပြန်လုပေးခဲ့ပါတယ်ဥဝေတင်းကတော့အေးအေးတွေလှုပ်ရှားနေတဲ့ပလဝမြို့နယ်တွင်တပ်မတော်ကသတင်းပေးမှုခူမီလူငယ်တွေကိုတွေးသွေးလှုပ်ဆော်ပြီးရခိုင်နဲ့ခူမီကြားတွေးခွဲမှုစတဲ့ပြစ်ချက်တွေနဲ့ဖမ်းဆီးထိန်သိမ်းသားကြောင်းအေးပြောခွင့်ရခိုင်တုကက VOA ကိုပြောဆိုခဲ့ပါတယ်။အေးဘက်ကစွပ်စွဲသလိုဥဝေတင်းဟာခူမီလူငယ်တွေကိုတွေးသွေးပြီးတပ်မတော်သတင်းပေးတာမဟုတ်ဘူးလို့ခူမီလူငယ်များတင်းသွင်းမှုကိုကျော်အောင်ကဆက်ပြောပါတယ်။
ဥဝေတင်းကသူဝတ်ပြီးတော့ဒီမြမတပ်မတော်နဲ့ပူပေါင်းဖို့ဒီတည်င်းတွေရနိုင်ကိုဆိုပြီးတော့ဒီရင်းနှီးပြီးတော့ပြောဆိုမှုတွေရှိတယ်ကျွန်တော်တို့ရဲ့အဓိကရည်ရည်ချက်ကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ကတော့သူအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးနောက်ပိုင်းမှာခမီးလူငယ်များအတင်းအပေါ်မှာလည်းသူရဲ့ဒီဩဇာအာဏာလွှမ်းမိုးမှုကလည်းတစုံတရာမရှိတယ်လို့ဒီကျွန်တော်တို့လူငယ်ရဲ့မူဝါဒလူငယ်ရဲ့ဖွံ့ဖြိုးပုံနဲ့ကျွန်တော်တို့ကတွားနေတဲ့အခါမှာလုံးမဒီနိုင်ငံရေးတော်လကောင်ဒီအမျိုးသားရေးနဲ့တော်လကောင်ကျွန်တော်တို့ကပါဝင်ဆက်နွယ်မှုမရှိဘူ
းအမျိုးသားနှုတ်တော်ကိုယ်စားလှယ်ဥဝေတင်းအဖမ်းခံရတဲ့အတွက်စိုးရိမ်ပူပန်နေကြောင်းဇနီးဖြစ်သူတော်ခင်ဤစင်ကပြောပါတယ်
ဒီတက္ကသိုလ်မှာတော့ခံစားနေရတာပေါ့နော်ဒီချက်ပေါ်ပြီးဘယ်လိုတည်နေဖြစ်မလဲသိနေလို့ရှိတာပေါ့ခုပေါ်တော့သူ့ကိုဆက်ဆဲပြောဆိုနေတဲ့ဟိုစကားတွေဟာမဟုတ်မှဆက်ဆဲတာပါအဟုတ်မှမဟုတ်ပါဘူးအဲ့လိုပြောချင်ပါလား
အေးခိုင်လက်နဲ့ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဥဝေတင်းကိုကောင်းမွန်စွာထိန်းသိမ်းထားပြီးစစ်ဆေးနေစေလို့ပြောပါတယ
်ဥဝေတင်းကိုတော့ကျွန်တော်တို့ကနေပြီးတော့ဒီနောက်ထပ်ဒီစစ်ဆေးကြရလို့ရှိနေသေးတဲ့အတွက်ကြောင့်ကိုဆက်ပြီးတော့ထိန်းသိမ်းထားတာပြကျွန်တော်တို့ကစစ်ဆေးပြီးတဲ့အခါမှာပဲဟိုအဲ့ဒီကိစ္စပြောလို့ရသူ့ကိုတော့လုံခြုံတိုက်ခါနဲ့အညီကျွန်တော်တို့ကကောင်းကောင်းမွန်မွန်ပဲထိန်းသိမ်းထားတာဖြစ်တယ်
တမတော်အနေနဲ့ကတော့ဥဝေတင်းပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ဖြစ်စဉ်နေရာတဝိုက်မှာတမတော်စိတ်ချောင်းကနေမြေစုမှုရေးနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ချင်းမြင့်နယ်ပလဝါမြို့နယ်မှာအေရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့စစ်ရေးသိမ်းမှမှုဖြစ်ပွားခဲ့ပြီးဒေသခံရွာသားတွေစစ်ပွဲရဲ့အကျိုးဆက်ကိုခံနေရတယ်လို့အေဖွဲ့အခြေချလာမှာကိုလည်းခုမီမျိုးနယ်စုတွေကြားအမြင်တော်သားကွဲပြားမှုတွေရှိလာနေပါတယ်ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်အလှကျပူးဆွဲဥက္ကဋ္ဌပူထန်နုကကတော့ခုမီလူမျိုးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်းကိုဖမ်းဆီးစားတဲ့လှုပ်ဆောင်ချက်ကြောင့်ချင်းလူမျိုးနဲ့ရခိုင်လူမျိုးကြားတွေးကွဲစရာဖြစ်လာမှာကိုစိုးရင်ကြောင်းပြောပါတယ
်ကျွန်တော်အမြင်နဲ့ဖမ်းထားတဲ့အဖွဲ့ရှိကအကြောင်းပြချက်တော့ရှိမှာပေါ့လေသို့တော့သမီးကလုံးအမြင်နဲ့ချင်းနဲ့ရခိုင်ကြားမှာလည်းဟိုလူမျိုးချင်းလိပခအများကျင်းသွဲမှုများဖြစ်ပေါ်လာမလားဖြစ်နိုင်လေတာကောင်းတဲ့အရာမဟုတ်ဘူးဒီလိုပဲကျွန်တော်တို့ယူဆချင်းနဲ့နေပါတယ
်တိရခန့်ပြည်သူတွေရဲ့လုံခြုံရေးကိုအလေးထားပြီးမလိုလားအပ်တဲ့လူမျိုးရေးပဋိပက္ခမဖြစ်စေရေးကိုအလေးထားပြီးတော့ဖန်ဆီးထားတဲ့ဥဝေတင်းပါဝင်ချင်းတိုင်းတာအလုံးကိုချက်ချင်းများဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ကနေမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်းဟာဒီညနေပိုင်းမှာပြန်လည်လွှတ်မြောက်လာပြီလို့သတင်းတွေပေါ်ထွက်နေပေမဲ့မိသားစုဝင်တွေကအတိပြုနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
ကိုနိုင်ခွန်းရဲ့သတင်းပေးပို့ခဲ့တာပါကျေးဇူးတင်ပါတယ်ရှင်မကြာခင်မှာကျမတို့အပတ်စဉ်ခဏတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဝါရှင်တန်မြို့တော် VOA American တန်ကနေမြန်မာပိုင်းအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA အစီအစဉ်တွေကိုလက်ကင်ဖုန်းကနေပြီးတော့တိုက်ရိုက်နားဆင်ကြနေဆိုရင်တော့ VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေခရစ်နှစ် 2019 November 5 ရက်အင်္ဂါညပိုင်းအစီအစဉ်တွေကိုည10နာရီတိလိုင်းနိုမီတာ1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးတော့တင်ဆက်ပေးမယ့်အစီအစဉ်မှာဆိုရင်တော့ American နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုကြားကြရမှာဖြစ်ပါတယ်အင်္ဂါညဓာတ်ရဲ့လေလံအစီအစဉ်ကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်လွတ်လပ်စွာပြောဆို권ကိုဥပဒေအကြောင်းအရဘာကြောင့်အကာအကွယ်မပေးနိုင်တာလဲဆိုတာကိုဆွေးနွေးမယ်ဓာတ်ရဲ့လေလံအစီအစဉ်မတင်ဆက်ခင်တော့အခု American နိုင်ငံရေးအကြောင်းတည်င်းကိုအရင်တင်ဆက်ပေးကြပါလိမ့်။သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးအတွက်စုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ရဲ့တရားဝင်အတည်ပြုပြီးတော့ကြားနာပွဲကိုတော့အများရှိမှလူသိရှင်ကြားကျင်းပနိုင်ဖို့အတွက်ဒီမိုကရက်အထက်လွှတ်တော်အမတ်တွေပြင်ဆင်နေကြမှာပဲ။ဒီမိုကရက်နဲ့ရီပဘလစ်ကန်တွေကြားမှာအပြန်အလှန်ဝေဖန်ထိုးနှက်နေကြတာပါ။ VOA သတင်းတောက်အရရှ်အရာဘာစာဒီရဲ့သတင်းလောက်ကိုကိုသိန်းထိုင်ဦးဆက်ပြီးတော့ပြောပြပေးပါရှင်။
သမ္မတဒေါ်နယ်ထရမ့်ကိုရေးယူနိုင်မှုအတွက်စုံစမ်းစစ်ဆေးမဲ့ကြားနာပွဲတွေကိုအများရှိမှလူသိရှင်ကြားကျင်းပဖို့ဒီမိုကရက်အောက်လွှတ်တော်အမတ်တွေကရှေ့ဆက်သွားနိုင်ရေးအတည်ပြုလိုက်ချိန်မှာပဲဒီမိုကရက်နဲ့ရီပဘလစ်ကန်ကြားမှာလည်းအပြန်အလှန်ဝေဖန်ထိုးနှက်ပြောဆိုသံတွေပို့ပြီးတော့ကြားလာရပါတယ်။သမ္မတကိုရေးယူနိုင်ရေးစုံစမ်းမှုနောက်တစ်ဆင့်ခြေလှမ်းလှမ်းတဲ့အနေနဲ့ဒီမိုကရက်အမတ်အများစုဦးဆောင်တဲ့အောက်လွှတ်တော်ကလုပ်ငန်းစဉ်ကိုပြီးခဲ့တဲ့အပတ်ကတရားဝင်အတည်ပြုလိုက်တာပါဒါကြောင့်လေဝါရှင်တန်နိုင်ငံရေးမှာဒီအကြောင်းအရာကအဓိကငင်းခုန်စရာလွှမ်းမိုးနေခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုကြေညာခဲ့ပါတယ်
။ On this vote the yeas are 232 the
nays အခုလဲခွဲတဲ့အခါမှာထောက်ခံမဲ232မဲကန့်ကွက်မဲ196မဲရရှိပါတယ်။ဒါကြောင့်ဆုံးဖြတ်ချက်ကိုမဲအများစုနဲ့အတည်ပြုလိုက်ပါတယ်
။ကွန်ဂရက်လွှတ်တော်ကဒီပြုထားတဲ့ယူကရိန်းနိုင်ငံကိုပေးမဲ့အကူအညီတွေကိုဆိုင်းငံ့ခဲ့ပြီးနိုင်ငံရေးပြိုင်ဘက်ဖြစ်တဲ့2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းဒုသမ္မတဟောင်းဖြစ်တဲ့ဂျိုးဘိုက်ဒန်ကိုစုံစမ်းစစ်ဆေးဖို့သမ္မတကယူကရိန်းသမ္မတကိုဖိအားပေးခဲ့တာပါဒါအရေးယူလို့ရတဲ့ပြည်မှုကိုကျူးလွန်တာလို့ဒီမိုကရက်ဘက်ကပြောပါတယ်အော်လော်ဒေါ်နိုင်ငံသားကြီးကကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယော့အန်ဂယ်ကအခုလိုပြောပါတယ
် It's a matter of taking American money that the Congress allocatedfor foreign aid for countries
ဒါကအမေရိကန်ပြည်ထောင်စုရဲ့လွှတ်တော်ကပြည်ပနိုင်ငံတစ်ခုကိုခွဲရန်ချပေးထားတဲ့အကူအညီကိုအသုံးချပြီးမင်းငါပြောတဲ့အတိုင်းမလုပ်ရင်ဒီငွေကိုမပေးဘူးဆိုပြီးအဲ့ဒီနိုင်ငံကခေါင်းဆောင်အကြက်ကင်ခဲ့တာပါဒါဟာလုံးဝအရှက်ရစေတဲ့လုပ်ရဖြစ်ပါတယ်ဒါကြောင့်လဲကျွန်တော်တို့အခုလိုဆုံးဖြတ်တာပ
ါဒါပေမဲ့လည်း Republican တွေကတော့သမ္မတကိုရေးယူရေးစုံစမ်းမှုတွေဟာအခုအချိန်အထိတကားပိတ်ကြားနာတဲ့စစ်ဆေးမှုတွေသာဖြစ်နေပြီးဒီမိုကရက်တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေရဲ့တရားဝင်မှုအပေါ်မှာတန်တရားရှိတယ်ဆိုပြီးပြောဆိုနေပါတယ်။အောက်လွှတ်တော်မှာ Republican Party ရဲ့အဓိကမူဝါဒတွေကိုတင်သွင်းတဲ့အောက်လွှတ်တော်အမတ် Steve Scalise ကခုလိုပြောပါတယ်
။ Madam Speaker, when you look through this resolution, you see how one-sided.
ဥရောပကြီးခင်ဗျာ၊ဒီဆုံးဖြတ်ချက်ကိုခင်ဗျားကြည့်မယ်ဆိုရင်ဆိုဗီယက်ပြည်ထောင်စုမှာလုပ်တဲ့ပုံစံမျိုးတစ်ဖက်သက်ဖြစ်နေတာကိုတွေ့ရပါလိမ့်မယ်။ဒါအမေရိကန်ပြည်ထောင်စုပါ။ဒီလုပ်ငန်းစဉ်ဟာတမင်လုံးကြံထားသလိုအပြစ်အနာအစာတွေရှိနေပါတယ်။အခုဆုံးဖြတ်ချက်လည်းအလားတူပါပဲ။
သမ္မတထွန်းကလည်းဒီမိုကရက်တွေကိုအခုလိုတုံ့ပြန်ထိုးနှက်ပါတယ်
။ The Democrats are crazed. They're lunatics.
ဒီမိုကရက်တွေဟာယူသွန်းလူတွေပါ၊စိတ်မနှံ့လူတွေပါ။ဒီရေးယူစုံစမ်းမှုဟာတမင်လုံးကြံတာပါ။သူတို့ဆက်လုပ်ဖို့ကြိုးစားသည်ဖြစ်စေ၊မကြိုးစားသည်ဖြစ်စေအရှက်တကွဲဖြစ်စေမဲ့လုပ်ရတစ်ခုပါ
။သမ္မတကိုရေးယူစုံစမ်းမဲ့ကော်မတီတွေထဲမှာ Republican လွှတ်တော်အမတ်တွေလည်းဒါဇင်နဲ့ကြီးရှိပါတယ်။ဒါပေမဲ့လည်းသမ္မတကိုကာကွယ်သူတွေကတော့ဒီ Republican အမတ်ရေးတွဲလောင်းနဲ့မလုံလောက်ဘူးလို့ပြောနေကြတာပါ။အော်လိုဒေါ်မားရီပဘလစ်ကန်တွေရဲ့မူဝါဒတွေကိုအဓိကတင်သွင်းတဲ့အော်လိုဒေါ်မားစတီဗ်စကာစီစ်က ABC ရုပ်သံကိုခုလိုပြောပါတယ
်။ They're literally going behind closed doors to deny rights to not
only ဘုံစံစစ်ဆေးမှုတွေအားလုံးတကားပိတ်ကြားနာတာဖြစ်တော့ရီပဘလစ်ကန်တွေရဲ့အခွင့်အရေးရောသမ္မတထရမ့်ရဲ့ရပိုင်ခွင့်အခွင့်အရေးရောတွေမဟုတ်ပါဘူး။အမေရိကန်ပြည်သူတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုပါပိတ်ပင်တယ်လို့ဖြစ်နေပါတယ်။ မဖြေဖဲထားတဲ့မိကုန်းတွေအများကြီးကျန်နေပါသေးတယ်စစ်ဆေးတဲ့စာရွက်စာတမ်းတွေကျွန်တော်တို့ကြည့်ခွင့်မရပါဘူးအဲ့ဒါတွေအားလုံးအများပြည်သူကိုချပြစေချင်ပါတယ
်ဒီမိုကရက်တွေကတော့ရီပါဘလီကန်တွေကသမ္မတထရန့်ရဲ့လုပ်ရက်ကိုအာရုံပြောင်းဖို့အတွက်လှုပ်ထုံးလုံဒီပိုင်းဆိုင်ရာအရကြီးကြီးကန့်ကွက်နေတာလို့ဝေဖန်ပါတယ်အလုပ်တော်နိုင်ငံသားကြီးကကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဲလီယော့အန်ဂယ်က ABC ရုပ်သံကိုအခုလိုပြောပါတ
ယ် Republicans keep moving the goalposts they tell us they want
Republican တွေဘက်ကလုပ်ငန်းစဉ်ကိုတမင်မခက်ခန့်အောင်လုပ်နေတာပါသူတို့ကကျွန်တော်တို့ဘက်ကပွင့်လင်းမြင်သာမှုရှိစေချင်တယ်လို့ပြောတယ်ကျွန်တော်တို့ဘက်ကထင်သာမြင်သာရှိအောင်အပြည့်အဝလုပ်ပေးထားပါတယ်လူသိရှင်ကြားကြားနာစစ်ဆေးပွဲတွေမလုပ်လို့ဆိုပြီးဝေဖန်တယ်အခုလုပ်မယ်ဆိုတော့လေဒါကိုလုပ်ရမလားဆိုပြီးဝေဖန်နေပါတယ်
သမ္မတဒေါ်လန်ထရန့်ကိုရေးယူရေးကြားနာစစ်ဆေးပွဲတွေဂျိုးပင်တန်ကြားကနေအများပြည်သူရှေ့မှောက်လူသိရှင်ကြားထုတ်လွှင့်တဲ့ခါဒီမှာဒီလိုထုတ်လွှင့်ချက်တွေပေါ်အခြေခံတဲ့အခြေအနေညှင်းခုံသံတွေလည်းမလွဲမသွေပို့ပြီးတော့ကြားရပါလိမ့်ဦးမယ်ခင်ဗျာ
ကိုတိန်ထိုင်ဦးအမေရိကန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးပြောပြသွားတာပါ။အခုတော့မြန်မာနိုင်ငံကနိုင်ငံရဲ့အခြေအနေအကြောင်းဆွေးနွေးကြရအောင်ပါ။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဥပဒေအကြောင်းအရဘာကြောင့်အကာအကွယ်မပေးနိုင်တာပါလဲ။ဒီမိုကရေစီစနစ်နဲ့ရွေးချယ်ထားတဲ့အရသာအစိုးရအုပ်ချုပ်နေပြီဖြစ်တဲ့ဒီအခြေအနေမှာဒီဥပဒေအကြောင်းအရဘာကြောင့်အကာအကွယ်မပေးနိုင်နိုင်လဲဆိုတာကိုတော့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ထုတ်လုပ်သူကိုရန်နိုင်တဲ့သူကိုသားညွန့်ဦးတင်ဆက်ပေးထားပါတယ်ရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရအကာအကွယ်မပေးနိုင်ဘူးလားဆိုတာပါမြမယူရနှစ်သက်တကြံကာလမှာတန်ကျက်နဲ့ဝေဖန်မိလို့ဆိုပြီးတော့ဖန်ခံရတဲ့ဒေါင်းလူမျိုးဆက်တန်ကျက်ဖွဲ့သားတွေထောင်ချခံလိုက်ရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုကရေစီခွင့်ရေးဆုံးရှုံးမှုတရားဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ရေးဖွဲ့တွေကထောက်ပြနေပါတယ်။ဒီမတိုင်ခင်မှာလည်းအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တက်ကြွလှရှားသူအတော်များများဒီဖန်စီခံရတာတွေတရားစွဲခံရတာတွေဖြစ်နေပါတယ်။ဒါကြောင့်မလို့ဒီမိုကရေစီကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီဒီမိုကရေစီအခြေခံကိုအမှတ်ကန်ချက်မပေးနိုင်တာဘာကြောင့်လဲကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ပြောင်းစုရှင်းနေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ကပါဦးရှင်းနေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ဖြစ်ပါတယ်ဗျာနှစ်ဦးစလုံးလေလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးရှင်းနေဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာဦးကြည်မြင့်ကြားပါလားခင်ဗျကြားပါပါခင
်ဗျ
ဟုတ်ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောသလိုပါပဲဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ခုနှစ်ပိုင်းဒီမှာပြောဆိုမှုနဲ့ပတ်သက်ပြီးတော့ဒီအထူးဖြစ်တော့ဆက်သွယ်ပုံမှန်တွေနဲ့ဖန်စီခါရီထောင်ချခါရီအသေးညှိုးနှမ်းစီလဲဆိုပြီးတော့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအခုပြောင်းလဲဖြစ်နေတယ်အဲ့တော့တကယ်တမ်းလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတိတိကျကျမရှိလို့လားဘာကြောင့်ပါလဲခင်ဗျာ
အဲ၂၀၁၀ခုပြည်စည်းပေါ်အခြေခံဥပဒေပုံမှန်350လေးကကြီးမှာတော့လွတ်လပ်စွာပြောဆိုခွင့်ကိုခွင့်ပြုထားတယ်ခင်ဗျာဒါပေမဲ့လို့တကယ်လက်တွေ့ကျင့်သုံးတဲ့အခါကျတော့အဲပုံစံမျိုးစုံနဲ့အနာဝိုင်းဆက်ဆက်ကအဲကျင့်သုံးချုပ်ချယ်တာတွေတွေ့ရတယ်။အဲလိုဘာလို့တွေ့ရတယ်လဲဆိုတဲ့ခါကျတော့ကျွန်တော်ကနှစ်ပေါင်း30ကျော်စစ်နာအာဏာရှင်စနစ်အောက်မှာလေးလာခဲ့ရတဲ့ခါကျတော့ဒီလိုပွင့်လာတဲ့ခါမှာအုပ်ချုပ်သူတွေကလည်းပဲအဲ့ဒီတိုင်းပဲဆက်ပြီးတော့ဟလာဦးသိန်းစိန်တဲ့ခါလည်းပဲဒီတိုင်းပဲဒေါ်စန်းစုကြီးလည်းကလည်းဒီတိုင်းပဲအဲတိုးတက်မှုကသိသာတက်မလာဘူး။အဲ့တော့နှစ်30ရဲ့ဟလာဒီနေ့ခဏပြေးလေးခဲ့တဲ့ဟာတောင်းဆိုလို့ခံရတဲ့လူတွေဘက်ကအမြင်ရတယ်မျိုးအုတ်ချုပ်သူတွေဘက်ကခံရတဲ့အခါကျတော့အုတ်ချုပ်သူတွေကသူတို့အုတ်ချုပ်သူဖြစ်သွားတဲ့အခါမှာကျတော့သူတို့ကကျွန်တော်တို့ကိုတော့ပုံစံမျိုးမမြင်နိုင်တော့ဘူးအုတ်ချုပ်သူပုံစံနဲ့ပဲမြင်လိုက်ပြီးတော့ဒီလူတွေကဟာလားဖိနှိပ်ထားမှာဖိနှိပ်ထားတဲ့ဥပဒေရှိမှသူတို့အုတ်ချုပ်ရေးအဖြစ်ပြေးလိမ့်မယ်လို့အဲ့လိုယူဆကြပုံရပြီးလွတ်လပ်စွာစတင်ချုပ်ချယ်တော့တာချုပ်ချယ်ပုံကလည်းအမျိုးမျိုးပဲအခုတော့အင်းလေးနဲ့ဖြစ်တဲ့ကပုံပါ900ဆိုတာဒါအပြည့်ဖြက်မှုအတွက်ပြတ်ထန်တာအများသွားဖြင့်ငွေတန်းနဲ့ချတယ်ဒါလို့ဥသိန်းစိတ်လက်ကစပြီးနောက်ပိုင်းမှာထောင်ချလာတယ်ထောင်နှစ်နှစ်ထိချတာတွေဖြစ်လာတယ်အဲ့ဒါတွေဖြစ်တဲ့နောက်ဒီဟိုဒင်းလက်ထက်မှာလည်းပုံပါ900နဲ့ထောင်ချတာတွေရှိလာတယ်နောက်ចောင်းသားလေးကိစ္စမှာလည်းចောင်းသားတွေအမှုကိုလိုက်တဲ့ရှေ့တွေဆိုရင်လည်းပဲဟဲ့လားဒါကြတဲ့တရားစွဲပြီးတော့ထောင်ချတယ်အဲ့အရာတွေလှုပ်လာတယ်
ာဒီဟာဒီလိုဒီလိုဖြစ်လာတယ်ပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပုပ်ပူဆိုင်ရာလွတ်လပ်မှုနဲ့ပတ်သက်လို့ကျွန်တော်တို့အဲ60ကျောက်ကားကြီးရဲ့သူတို့ပထမဆုံးတားမြစ်တယ်သူတားဟန်တားတဲ့ဟာအဲ့ဒါဘာလဲဆိုကြည့်အမကမပေးဘူးအမကမပေးဘူးအပေးဖြစ်မှုဖြစ်ရင်အဲ့အဲ့အမျိုးဖြစ်ပြီးတော့သူတို့လုတ်တယ်နောက်အဲကျွန်တော်တို့အဆိုးအဝါဆုံးပေါ့ဗျာနောက်တစ်ခါကျတော့အချက်တွေကယူအမကံပေးလိုက်ကောအမကံလည်းပေးလိုက်ကောအဲ့ဒါကိုမကြိုက်တော့ဘူးအမကံပေးလိုက်တဲ့ဟာမကြိုက်ဘူးဆိုရင်ဘာလို့လဲဆိုတော့နိုင်လို့လုံးဥပဒေနဲ့စွဲပြရအောင်နိုင်လို့လုံးအမကပေးခုမရှိဘူးဟာကြိုက်တယ်ပထမဆုံးသာပဲဗရိကုတ်ဆိုပြီးတော့နိုင်လို့လုံးနိုင်စွဲကြပြအောင်အတိအချက်မှုတွေမှာရှိပါရဲ့ကနေကျွန်တော်တို့အဲအခြားပြထားတဲ့ပုံမှန်900ရှိပါရဲ့ကနေအမကံမရနိုင်တဲ့ပုံကူတွေကပမှုတွေနဲ့စွဲတယ်စွဲတဲ့အခါပဲနိုင်လို့လုံးဥပဒေဆိုလို့ရှိရင်ကျွန်တော်တို့ပြည်သူပြည်သားတွေပြေးထားတဲ့အခွင့်အရေးဆောက်လိုက်ပြီးနောက်ကမလိုက်အောင်ဟလာနောက်ရှေ့မပြေးအောင်ပြည်သူပြည်သားတွေအတွက်ကာကွယ်ဖို့ပြေးထားတဲ့ဥပဒေကတကယ်ကျေဆုံးတဲ့ကျေဆုံးကအာဏာပိုင်ရဲ့စစ်တပ်ကိုတမတော်ကတမတော်ကဆွဲရတယ်သူတို့ကိုကာကွယ်တဲ့ဥပဒေဖြစ်နေတယ်ကျွန်တော်ပါဝင်ရောက်အများကြီးပဲငါးငါးကာကြီးနဲ့ဆွဲခံရတယ်ခါဝင်နဲ့ဆွဲခံရတယ်သူထောက်ချခံရတယ်သူအမှလည်းမရဘူးဆိုတော့အဲ့လိုလွတ်လပ်စွာပြောဆိုခွင့်လွတ်ဆွေးရတော့ expression ကို350လေးကာကြီးနဲ့ပြေးထားတာပဲကျွန်တော်တကယ်မခံစားရဘူးလက်တွေ့မှာဆိုတာအဲ့ဒါကိုကျွန်တော်ဥစွာတင်ပြကြည့်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့မှာဆက်သေးမိလို့ရကခုနကဆရာဦးကြီးမြေပြောသလိုပဲဥပဒေကိစ္စတွေပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီဒီမိုကရေစီစနစ်အသွင်ကူးပြောင်းမှုဆိုပြီးတော့ဒီအလက်ရှိအာဏာရဲ့ NLD ပါတီတက်လာတယ်လွတ်တော်ထဲမှာလည်းတကယ်တမ်းပြောရင်တော့သူတို့အများစုပါပဲအဲ့တော့ပြောမယ်ဆိုရင်ဒီဥပဒေတွေပြင်မယ်ဆိုရင်ပြင်လို့ရတဲ့အခြေအနေရှိပါရဲ့နဲ့မပြင်တာလွတ်တော်ရဲ့လေဟာမှုလားဒါမှမဟုတ်ရှင် NLD ပါတီရဲ့မူဝါဒကြောင့်လားဘယ်လိုကြောင့်ယူဆပါလဲ
အဲ့ဒီကတော့နိုင်လို့လို့ဥပဒေဆိုလို့ရှိရင်2019မှာဒီဆိုးရလက်ထက်မှာပြဋ္ဌာန်းတာပြဋ္ဌာန်းတာကကျွန်တော်တို့ကိုကာကွယ်ဖို့ပြီးကိုတို့ကထောင်းရက်နောက်ခန်းလိုက်တာထောင်းရက်နောက်ဆက်ပြီးတာဒီအိမ်ထဲမှာမတရားဝင်တာဖန်တာရှိရှားဖို့ရအဲ့ဒါတွေကိုကာကွယ်ဖို့ဆိုတဲ့ယူအချက်နဲ့သူကပုံမှန်အဲ့ဒါနှစ်ကံငယ်မှာဆိုရင်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုပြီးမှာနိုင်ငံသားတဝီဥပဒေနဲ့အညီလွတ်လပ်စွာပွားလာဆောင်ရွက်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုအမခံနဲ့အခန်းစ်မှာအဲ့လိုကြီးထားတာအဲ့လိုပြီးပြီးခြားခြားကိုဒီနိုင်လို့လို့ဥပဒေကကျွန်တော်တို့ကာကွယ်ဖို့ကြီးထားတာပြီးတော့ရင်လည်းပုံမှန်ကျွန်တော်တို့ရှစ်စားလို့မှဆိုရင်လည်းလူတူကြီးဂုံတိတ်ခါနဲ့ချေပေါ်ကြောကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်ချင်ရင်တင်းင်းလေးနဲ့ဆောင်ရွက်ခြင်းမပြုရအဲ့လိုလုပ်ပဲဆိုရင်ထောက်သုံးနှစ်ထိချမှတ်နိုင်တယ်လို့ပုံမှန်30မှာပြန့်ထားတာလေပြီးတော့ဘဲဥပဒေကဘယ်လိုလဲဆိုလို့ဒီဥပဒေရတယ်အရေးယူရမယ်အမှုဖွင့်မပေးတဲ့သူထောက်ငါးနှစ်ထိချနိုင်တယ်ဆိုပြောအဲ့ဒီလိုအကာအကွယ်ပေးတာဗျာကျွန်တော်လည်းအားတက်တာပေါ့တကယ် practice skill နဲ့ချင်းတော့ဆွတ်တော်ကိုယ်စီလေးကသူ့မဲဌာနကလူတွေကိုတရားစံဆွဲတယ်အမကမရဘူးတမတော်ကအဲ့ဒါဒီဒိုင်းလူလုံးနဲ့ဆွဲတယ်အမကမရဘူးအဲ့အဲ့ဒါဒီဒိုင်းလူလုံးကကျွန်တော်တို့မတုံ့ရဘူးမကျွန်တော်တို့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ဆိုလူတွေ6လလောက်တော့ဟလာဟောပြောတာနဲ့ပတ်သက်လို့ကျွန်တော်တို့လောက်ကနေတိုက်ပြီးတော့အာဏာရပါတီရဲ့တရားဝင် policy ခြေကောက်ပြီးပြည်စင်ဟောပြောခွင့်အာဏာပိုင်နဲ့တိုက်ရောက်တယ်အဲ့ဒီလိုအစီအဝေးမှာနောက်ရောက်ခံလိုက်ပြီးတော့မှတ်ပြီးတော့တရားဆွဲတာဒီငယ်လို့လို့ဥပဒေအရဆိုလို့ရှိရင်ဒါပုံမှန်ရှိဆိုပုံမှန်ရှိစာလုံးကိုပြည်ပြည်နေနေချိုးဖောက်ပြီးတော့ကျွန်တော်တို့တရားဆွဲတယ်ဆိုတာအရေးကိုထင်ရှားပါတယ်လို့အဲ့လိုပြောကြည့်ပါလေ
အဲ့တော့ကျွန်တော်အခုလက်ရှိတည်ဆဲဥပဒေတွေအရဆိုလို့ရှိရင်လွတ်လပ်စွာပြောဆိုခွင့်ကိုတကယ်တမ်းအာမခံမပေးနိုင်ဘူးလား
အာသူဥပဒေတွေကအရင်ကြီးမဆိုးဘူးကျင်းသုံးတဲ့လူတွေကအာဏာနဲ့အတမတော်ဆွဲတဲ့မှာဆိုရင်တရားရုံးတွေကလည်းဈေးမဖြစ်ဘူးလက်ခံအပြစ်ဒဏ်ကိုအပြစ်ပေးဟလာအပြစ်ဒဏ်တွေချဟလာတန်ကြားထိုးလည်းပဲချဟလာကျွန်တော်တို့လေတရားဝင်ဘောင်တွင်းကတရားဝင်အာဏာရပါတီကနေအစီဝေလွှတ်တော်မှာတမတော်ပဲလက်ခံထားတယ်တမတော်နဲ့အင်ဂျင်နီယာလက်ပြင်းစင်းကိုလက်ခံပြီးဆွေးနွေးနေတယ်အဲ့ဒါကိုထောက်ခံတဲ့ပွဲမှာဝင်ပြီးတော့တမတော်ကဝင်ပြီးတော့ကျွန်တော်တို့ကိုဟလာတရားစွဲတယ်ဗျာအဲ့တော့အဲ့ဒီအာဏာရပါတီကတရားဝင်လုပ်ထားတာဥစ္စာပေါ်မှာကျွန်တော်တို့ဆွဲခြင်းယေရှုစီနဲ့ဆွဲပေါ့ဘယ်နဲ့ငါ့အလေးကာကြီးနဲ့ဆွဲရမှာလဲတဘောကဒီကငါ့အလေးကာကြီးနဲ့ဆွဲရမယ်ဟာမဟုတ်ဘူးအဲ့အဲ့လိုတော့မပြောချင်တာတော့ Fear of Expression ကတော့တတိယပြီးနဲ့တိတ်ဆုပ်တုံးလာတယ်အထူးသဖြင့်တမတော်ကပိုးပြီးတော့ရှေ့ကိုတိုးလာတယ်ဒါ2020ရေကောက်ပွဲမှာတဖက်နဲ့ပွဲအသေးကြီးတိုက်ကြမယ်အနိုင်ရမယ်ပွဲဟွာခြိလန်းစလန်းနေတယ်သူလဲဒ
ီလိုပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးချင်းမြေလေးလိုက်မှမှခဏနေပြီးပါအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ကုမြင့်ကျော်ကျွန်တော်ဖိတ်ခေါ်ကြပါမယ်ခင်ဗျာကုမြင့်ကျော်ကတော့မြန်မာသတင်းမီဒီယာကောင်စီရပါသတင်းတော့တူဖြစ်ပါတယ်စင်းစားစရာတူဖြစ်ပါတယ်ကုမြင့်ကျော်ကြားပါလားခင်ဗျာ
โอเค
โอเคคุณมิจอคุณน่ะก็เสี่ยวจิ๋มเนี่ยก็อุบลีป้ายสายเนี่ยสุนิทออกไปเลยเราคุณมิจอกูเมจินาก็อดิกตะเด็นมีเดียริบักอาฉีนี่ปอเนาะคุณน่ะก็ลุละสวาเปียวสุขึ้นเนี่ยปะเต็ดไปแล้วตะจั่วหลุช้าดูริพั้นซีคาอะไรท่องชะคาอะไรดีอาฉีนี่ผิดนี่ตัวမျိုးตะเด็นมีเดียริบางก็ดีลุละสวาเปียวสุยีตาขึ้นบะลောက်ที่ชุบเฉกกันได้อ่ะพี่แหละอาฉีนี่บูยอาฉีนี่ลิขัดตัวโหลเลยยังต้องเปียวบาล่ะครับ
ดีนิดเท่มาเวดี2019ခုနှစ်เท่มาเวအားလုံးရှင်းမှုလောက်ရှိတယ်ပေါ့နော်ဟိုအမှုဆိုတာအရင်နှစ်ကပယ်လာတဲ့အမှုလည်းနှစ်မှုလောက်ရှိတယ်အဲဒီနှစ်ထဲမှာပဲထပ်ပြီးတော့ခွင့်တဲ့ဟာတွေရှိတယ်
အဲ့ဒါကမီဒီယာတိုင်းဝိုင်းနဲ့မီဒီယာနဲ့ပတ်သက်လို့ပေါ့နော
်ဟုတ်ကဲ့မီဒီယာနဲ့ပတ်သက်လို့ဟုတ်ကဲ့သတင်းသမားတွေနဲ့ပတ်သက်တာတွေကြီးပဲအဲဒီဟာတွေမှာဟိုတချို့ဟာလည်း6 6ကကြီးတွေလည်းရှိတယ်တချို့ဟာတော့အပြေဖြစ်မှုလိုမျိုးဟာမျိုးရှိတယ်သတင်းမီဒီယာဥပဒေလိုဟာမျိုးတွေရှိတယ်အဲ့ဒီဟာတွေကနောက်ကတော့အဲ့ဒီထဲမှာဆွဲတဲ့အထဲမှာတက်တာဆွဲတဲ့ဟာကချဲ့ဝက်နီးပါးလောက်ပါတာပေါ့နော်အမှုဖွင့်တာတွေရောအချို့ဟာတရားရုံးထိတော့မရောက်လာသေးဘူးသို့တော့အမှုကလည်းတရားဝင်မပိတ်သွားသေးဘူးဆိုတော့အနေအထားမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ကပြောရင်တော့အရေးအတွက်အပြင်တက်လာတဲ့သဘောမျိုးရှိတယ်နောက်တစ်ခုကဒီလိုအွန်လိုင်းပေါ်မှာကျင်းတဲ့ဟာမျိုးတစ်ခါလေးမှဟိုမီဒီယာပရင့်မှာရေးလိုက်တော့လေမတွေ့သေးဘဲနဲ့ online မှာတင်နေဟာမျိုးကိုစောင့်ပြီးတော့ online မှာတင်မှ6 6ကကြီးလိုမျိုးနဲ့စွဲတာမျိုးကိုလည်းအဲ့လိုကိစ္စမျိုးတွေလည်းရှိတယ်ဟုတ်နော်ဆိုတော့ဟိုပို့ပြီးတော့ပြည်တန်ရစေခြင်းနဲ့နောက်တစ်ခါတော့ဟိုသတင်းမီဒီယာကကိုယ့်အကိုဟိုဒီဟာမျိုးကိုဒီအကြောင်းအရာမျိုးကိုမကြိုက်ဘူးဆိုရင်ဒီလိုရေးသားမျိုးဒီလိုအကြောင်းအရာမျိုးဒီလိုရေးသားမျိုးအများကြီးဟိုခဏခဏကာပါလောက်တာရေးတာမျိုးမကြိုက်ဆိုတဲ့ဟာမျိုးသိနေခြင်းနဲ့ဟာမျိုး message သတင်းစကားပါတဲ့သဘောမျိုးလေးဟိုမီဒီယာဘက်ကအဲ့လိုမျိုးနားလဲခံစားရတာပေါ့နော
်ဟုတ်ကဲ့ဒါတရားဆိုတဲ့အပိုင်းပေါ့နောက်တစ်ခုကျွန်တော်မိချင်တာကတိတ်ဟိုအကဲဆက်တဲ့ issue မျိုးတွေဥမာရခိုင်ပြည်နယ်မှာဆိုလို့ရှိရင် Ranger ဆိုတဲ့အုံနှုံးကနိုင်ငံတကာကတုံးနေဒါပေမဲ့ဒါမြန်မာဆွေကလက်မခံပါဘူးနောက်ခုနပြောလို့ရခိုင်ပြည်မှာအခုအေးရခိုင်လက်နက်ကိုင်ဖွဲ့တွေနဲ့တိုက်ကြခိုက်ကြဖြစ်တယ်ဒီလိုတင်းနေရေးသားဖော်ပြမှုမှာကောအစိုးရဖြစ်စီစစ်တပ်ပိုင်းကဖြစ်စီဖိအားပေးတာကန့်သက်တာမျိုးတွေရောကျုံရပါလား
ဟုတ်ပါတယ်အဲ့ဒီစစပြောတဲ့တက်ကဆွဲတယ်ဆိုတဲ့အမှုတွေဟိုအားလုံးနှီးပါးလောက်ကအားလုံးနှီးပါးလောက်ကဒီပြိပခနဲ့ပတ်သက်တာရခိုင်ပြိပခနဲ့ပတ်သက်တဲ့ဟာတွေဖြစ်နေတယ်ဟိုဆိုလိုချင်တာကဟိုတစ်ခုကတော့စက္ကနစ်တင်နေဆိုပြီးဆွဲတယ်တို့တော့အဲ့ဒီကြောက်ကဒိန်းချောင်းနေတော့ဟိုဘာကြောင့်ဘယ်အကြောင်းအကြောင်းဆိုတော့အခုချိန်ထိမသိဘူးเนาะဒါလာနဲ့ချီဒိန်းချောင်းနေတဲ့သဘောမျိုးရှိတယ်အဲကျန်တဲ့အမှုတွေကတော့66ဂါဂျီနဲ့ဆွဲတဲ့ဟာတွေဖြစ်တယ်နောက်ကတော့အဲ့ဒါတွေကဒီပြိပခအကြောင်းရေးတဲ့ဟာကအများစုဖြစ်တယ်เนาะပြိပခဆိုတော့လက်နက်ကန်ပြိပခရခိုင်ကလက်နက်ကန်ပြိပခကိုရေးတဲ့ဟာအများစုဖြစ်နေတာပေါ့နော်
โอเคคุณน่ะก็เจอคุณน่ะมีดูดีเตียซ้วยดาอเปญบ่ตะตะพี่อาปี้ดาอัจจกไก่ดาอะห่าမျိုးတွေก็ဒီตะรินฐานะတွေมาจ้วงอะห่าမျိုးရှိပါล่ะ
ตะคูก็တော့ไอ้ปีเนี่ยลาใบมาရခိုင်ပြည်နယ်มาดีๆๆก็โปรแกรมตะคูตั้วလုတ်တယ်ဗောနော်ဆိုတော့ไอ้มาသူတို့ကမြောက်ဥပတ်มาตั้วလုတ်တော့သူတို့ကตะรินသမားတွေရခိုင်ပြည်နယ်ကိုลาได้ခါมาဟုတ်ခွင့်ပြုချက်ယူရမယ်ပေါ့နော်ပြည်ပသတင်းသမားမဟုတ်ဘူးပြည်တွင်းသတင်းသမားဒီပင်ရင်ခွင့်ပြုချက်ယူရမယ်ဆိုတော့အဲ့ဒီသဘောမျိုးရန်ကုန်ကသတင်းသမားပဲလာလာမန္တလေးကသတင်းသမားပဲလာလာဟိုတောင်ကြီးကပဲလာလာပေါ့နော်အဲ့လိုမျိုးဟိုအနောက်ကလိုက်ပြီးပြောတာတွေရှိတယ်အဲ့မှာဟိုသွားတဲ့သတင်းဌာနကဒိုကန်လောက်တဲ့လူတွေကလည်းသတင်းလောက်တဲ့လူတွေကလည်းအဲ့ဒါဟိုဘာမှမတုံ့ပြန်ပဲနောက်ပြန်ကန်ပြီးမှသာလင်းသွားပြီးဖြေရှင်းတာပေါ့နော်ဆိုတော့အဲ့မှာအော်ကောင်စီကိုစာပို့လာတဲ့ကိစ္စရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာဟိုရခိုင်ပြည်နယ်သွေးရကိုအဲ့လိုမျိုးပြည်တွင်းကသတင်းသမားတွေလည်းရခိုင်ပြည်နယ်သွားရင်ဟိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာတရားဝင်စာထုတ်ပြန်ထားတဲ့ဟာများရှိသလားလို့ပြန်မေးတဲ့စာပြန်ပို့လိုက်တော့အကျိုးကြောင့်တော့မပြောင်းပါဘူးနော်ဆိုလိုချင်တာအဲ့ဒီအဖြစ်အပျက်ကတော့စောစောပြောသလိုပဲကိုပြည်တွင်းကသတင်းသမားကဒီမြောက်ဦးလိုမျိုးမျိုးမှာသတင်းသွားယူတဲ့ဟာမျိုးကိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာမျိုးပြည့်ပြီးတော့အနောက်ကနေလိုက်ပြီးတော့ဒီခွင့်ပြုချက်ယူဖို့ဟိုဒေတာအုပ်ချုပ်ရေးအဏာပိုင်းညလိုက်ပြီးတော့ပြောတဲ့ဟာမျိုးတွေဒီလိုဖိအားပေးတာမျိုးတွေလည်းရှိခဲ့တယ်ပြီးခဲ့တဲ့လ
3-4
လပြန်ပါပါဟုတ်ကဲ့ခင်ဗျာဆရာဦးကြည်မြေကွန်ပျူတာလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတို့ရရှိချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကုတမ်းမောင်လီလိုင်းပေါ်မှာရှိပါတယ်ကုတမ်းမောင်တူတုတ်တုတ်လေးဆွေးနွေးမိမြန်လို့ရပါတယ်ကုတမ်းမောင်လိုင်းကျသွားတယ်တင်တယ်ကုတမ်းမောင်လိုင်းကျသွားပါတယ်ကျွန်တော်အဲ့တော့တို့ရရှိတူပေးစာပေးပို့ထားပါတယ်ဥကန်သားတဲ့သူဟာလေးကျွန်တော်ဖတ်ပြချင်ပါတယ်သူကတော့ဥပဒေကြောင့်နဲ့ပတ်သက်ပါတယ်သူနည်းနည်းလေးဆွေးနွေးကြပါလေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံချက်အားနည်းနေတာဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဿနာပါပဲတဲ့အခြေခံဥပဒေရဲ့ပုံမှန်354မှာနိုင်ငံသားတွေရဲ့ဒီမိုစီအခွင့်အရေးတွေကိုပြဋ္ဌာန်းထားပါတယ်ချွင်းချက်3ချက်နဲ့ပြဋ္ဌာန်းထားပါတယ်တဲ့ဘာလဲဆိုရင်တော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးပြည်သူ့ကိုယ်ကျင့်တရားဆိုပြီးတော့ပါတဲ့ဒီနေရာမှာဥပဒေအကြောင်းအရာစဉ်းစားရင်အတော်လေးပြဿနာရှိပါတယ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာချွင်းချက်ထားပြီးတော့မပြဋ္ဌာန်းရပါဘူးတဲ့အတိတ်ပဲကိုလူတို့ပုံဖော်နိုင်တဲ့နားမလည်နိုင်တဲ့ဝါကျတွေလည်းမရှိရပါဘူးတဲ့နိုင်ငံတော်လုံခြုံရေးဆိုတာတိတိကျကျသတ်မှတ်ထားတာမရှိဘူးကြိုက်တယ်လို့အဓိပ္ပာယ်ကောက်ယူနိုင်ပါလေတဲ့တဆက်ထဲမှာပဲအခြေခံဥပဒေရဲ့ပုံမှန်တစ်ခုဖြစ်တဲ့48မှာနိုင်ငံတော်ဖွင့်ဆိုချက်ပါတဲ့နိုင်ငံတော်လုံခြုံရေးဆိုတာနိုင်ငံတော်ကိုဘယ်လိုဖွင့်ဆိုထားလဲဆိုတာနဲ့ဓာတ်ရိုက်ဆက်ဆက်နေတဲ့အတွက်အဲ့ဒါကိုလည်းပြန်ကြည့်ရပါလေတဲ့နိုင်ငံတော်ဆိုတာကိုအုတ်ချုပ်ရေးအာဏာနဲ့ဥပဒေပြည်ရေးကအဖွဲ့စည်းနဲ့ပုတ်ကိုဆိုပြီးတော့ဖွင့်ထားပါလေတဲ့သူတို့ကိုဝေဖန်ရင်ပဲနိုင်ငံတော်ကိုဝေဖန်တာပါပဲတဲ့ဒါကြောင့်မလို့ပြဿနာတက်တာပါတဲ့နောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုတာဟာဥပဒေရဆိုလို့ရှိရင်ပြည့်မှုမဟုတ်ဘူးဆိုတာပါတဲ့ထောင်မချနိုင်ပါဘူးအခြားဒီမိုစီနိုင်ငံတွေမှာလည်းပြည့်မှုလို့မမှတ်ယူပါဘူးတဲ့အဲ့တော့ဒါနဲ့ပတ်သက်လို့ဒါဥပဒေကြောင်းရဖွဲ့စည်းပုံကသူထောက်ပြထားတာပါအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နောက်ပိုင်းမှာဆရာဦးကြည်မြင့်ကိုနည်းနည်းမှတ်ချက်လေးမေးချင်ပါတယ်ကျွန်တော်တော့ရှင့်တူလေလိုင်းပေါ်ရောက်လာလို့ကျွန်တော်ပြီးချင်ပါတယ်ဦးတန်းမောင်စတိုတိုဆွနီမေးမြန်းလို့ရပါတယ်ခင်ဗျာ
ဒီဥပဒေနဲ့တရားရေးမှာကဒီစစ်တပ်နဲ့ရဲနဲ့အုပ်ချုပ်ကလား NLD ရဲ့အုပ်ချုပ်ကလားခုတည်းကစစ်တပ်ကပြောတယ်ကတန်တပ်ကတိုက်တာသူတို့စော်ထားတယ်ဆိုတော့တန်တပ်တိုက်တယ်ဆိုတာကအာဏာရှင်အစိုးရကိုတိုက်တာစစ်တပ်ကိုစော်ထားတာမဟုတ်ပါဘူးလို့ကျွန်တော်သိတာလေအဲစစ်တပ်ကတော့ဒီပြည်သူ့ရဲ့လာတာကိုစားပြီးတော့ပြည်သူ့ရောတရားစွဲလို့ရလားဟုတ်ကဲ့အဲ့ဒါလေးပြည်သူမှာလို့ဟုတ်ကဲ့ဒီလောက်ပါဘူ
းဟုတ်ကဲ့ဦးတက်မောင်မိကုန်းကိုပါတစ်ဆက်သေးဆရာဦးကြည်မြင့်ကိုကျွန်တော်မေးပြပါမယ်ဆရာဦးကြည်မြင့်ကျွန်တော်ခုနကဖတ်ပြတဲ့စာလေးကိုပဲအရင်ဖြည့်စေချင်ပါတယ်ကောမန့်အမှတ်ချက်ပေးစေချင်ပါတယ်ကြားလားမသိခင်ဗျာကြားလိုက်လားမသိသူကတော့ဥက္ကန္တာပြောထားတဲ့ထောက်ပြထားတဲ့ချက်ပါအခြေခံဥပဒေမှာပါနေတဲ့အချက်လက်တွေအဲ့ဒါနဲ့ပတ်သက်လို့ဆရာဦးကြည်မြင့်ရဲ့ဒီမှတ်ချက်ကိုပြန်ကြားလို့ပါတယ
်အစီအစဉ်ရောဒီအခြေခံဥပဒေမှာတော်အောင်လုံးဒီပါပြဿနာတွေရှိတယ်ပြဿနာတွေရှိတယ်ဘာဖြစ်လို့ရှိတာလဲဆိုတာကတော့အိုက်ဆာဆွဲတဲ့နှုံးကလည်းစစ်အာဏာရှင်တွေအလိုကျဆွဲရတာပြည်သူအလိုကျဆွဲရတာမဟုတ်ဘူးပြည်သူရွေးချယ်တင်ပြောက်ထားတဲ့အစိုးရကိုယ်စားလှယ်တွေလည်းဆွဲရတာမဟုတ်ဘူးအတီးကြီးတော့လည်းလူကြီးတွေမှားပြီးတော့ဟလာအဲခါလေးပြီးပြီးတော့ဆိုလို့တဲ့အခါမှာလူကြီးတွေဟာ50နဲ့က9,000မရှိပဲနဲ့တကယ်မှ94,000လောက်ရှိပြီးတော့အဲဒီစီးရီးယာမှာအဲ့ဒီဘက်90နဲ့ရခိုင်တော့ထောက်ခံတယ်ဆိုတဲ့ပုံစံမျိုးတွေလုပ်ပြီးတော့လုပ်ဆိုတော့အဲ့တော့ပြောချင်တာကတော့ဒီဥတွေမှာအဆသာအရာချွေးချက်တွေရှိတယ်ပြီးတော့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လည်းမရှင်းမလင်းနေရှိတယ်နောက်တစ်ချက်ကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လည်းတရားဥပဒေစိုးမိုးရေးကိုထိန်းသိမ်းရမယ်ဒီရေးဝန်ကြီးဌာနကိုစစ်တပ်ကချုပ်ကင်ထားပြီးတော့အဲစစ်ဘုတ်ချုပ်ကသူ့လူဝန်ကြီးကိုပဲပေးပြီးတော့အဲ့ဒီအဲစစ်ဒီအမှုဖြစ်နေလို့တဲ့ခါမှာလေစစ်တပ်ကအငြိမ်းစားတယ်ရဲဟောဘုရားပြောတဲ့စကားပြောတာပါသူကတော့ရဲမင်းကရဲအစ်တလားရဲအတူတာလေရဲအတူတွေနဲ့အုပ်ချုပ်နေရဲတပ်ဖွဲ့ကြီးဖြစ်နေတယ်အဲ့တော့ဒီအခြေခံဥပဒေကြောင့်မို့လို့အဲဘယ်လိုမှသူဟလာကျွန်တော်တို့အဓိကကြားတဲ့ဝန်ကြီးဌာနတွေအခက်အခဲကြီးတယ်တော့ကာလုံတွေဖွင့်စည်းမှာပြဿနာရှိတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီဟာကိုဒီလိုနည်းနဲ့တော့မရတော့ဘူးပြန်လေသုံးသပ်ပြီးတော့စွတ်တော်နည်းနဲ့ပဲဒီပြည်သူလူကြိုက်မကြိုက်ကိုဆန္ဒခံွယ်ယူပြီးတော့ကြိုက်တယ်ဆိုရင်ဆက်အုပ်ချုပ်မကြိုက်ဘူးဆိုရင်တော့အသစ်ဆွဲပြီးတော့အသစ်ဆွဲတဲ့နေရာမှာလည်းပဲတမတော်ရဲတိုင်းရင်းသားတွေလက်ရှိအာဏာပိုင်တွေဆွဲပြီးတော့ဆန္ဒခံွယ်ပြန်လုပ်ပြီးတော့ပြန်ပြီးတော့ရွေးကောက်ပွဲအသစ်တွေပြန်လုပ်တဲ့အခါအဲ့လိုလုပ်တဲ့နည်းနဲ့မှတပါဘလုံးနည်းနဲ့မှဒီဖွဲ့စည်းပုံအဝဝဒီလိုမျိုးလေးသုံးချက်ကိုကျော်လို့မရဘူးဒါကြောင့်မလို့ခုဒီကိစ္စကြီးဖြစ်နေရင်ဒီဖွဲ့စည်းပုံအခြေခံဥပဒေအာဏာပြည့်ဒီကြောင်လို့ဖြစ်တယ်ဆိုတာကတော့ကျွန်တော်အတိအလင်းဥပဒေသဘာဝတရားနည်းနဲ့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ
ခင်ဗျာနောက်တစ်ချက်ကတော့
ဟုတ်ကဲ့ပြောပါ
နောက်တစ်ချက်ကတော့ကြားတယောက်ပြောတာမေးခွန်းရှိတယ
်ဟုတ်ပါတယ်စစ်တပ်နဲ့ပတ်သက
်မေးခွန်းကကျွန်တော်မေးသွားတယ်ဟုတ်ကဲ့
ဦးကိုတန်းမောင်မေးထားတာ
မေးခွန်း
ကူသားမောင်လာမေးခွန်းတစ်ခုရှိတယ်
ဟုတ်ကဲ့က
ူသားမောင်ကိုပြောပါခင်ဗျာဟုတ်ပြီ
तू ကအဓိကစစ်တပ်နဲ့ပတ်သက်လို့မိတာပါစစ်တပ်ကတရားစိုးတဲ့ကိစ္စတွေကလုတ်ခွင့်အောင်ရှိရလားပေါ့နော်ကျွန်တော်အတစ်ဆက်သေးမိချင်တာက
ဟုတ်ပြီ
ဟုတ်ကဲ့ဟုတ်ကဲ့ဖြေးလိုက်ပါဟ
ိုအဲ့အားဒီလိုဗျအခုအဲ့အားတကယ်ကောင်းတဲ့မေးခွန်းမေးဘာပြုလို့လဲဆိုတဲ့အခါကျတော့စစ်တပ်ကစစ်တိုက်တဲ့အလုပ်လုပ်အောင်ပဲတပ်ကြီးကာကွယ်ရေးလုပ်အောင်ပဲလေစစ်တပ်ကတရားစိုးခြင်းလေဆိုလို့ရှိရင် तू ကကျွန်တော်တို့ချင်းနေချုပ်ကိုတည်ပြရမယ်အဖြစ်စစ်ပြောပြီးတော့နိုင်ငံတော်ကိုစားလာစစ်တကမင်းကတော့ပူစားနေတဲ့ချစ်တဲ့ကျုပ်ကဆော့ပြီးလိမ့်မယ်။အဲ့ဟာဟိုလုံးကလည်းအစင်စက်ကဒါပဲ။ तू ကစစ်ခုယုံမယ် तू ကလုပ်ပြီ။အရက်ဖက်ယုံနေမှာဝင်းပြတရားဆွဲမှမိတယ်။အဲ့ဒါဘယ်လိုမှမလုပ်ခဲ့ဘူး။အဲ့ဒါကိုအခုသူတို့ကအဲ့တော့တွင်းတွင်းကြီးလုပ်နေတယ်။အဲ့ဒါသူတို့ကနောက်တစ်ခုကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ဝင်းနေကြတောင်းတဲ့အဖြစ်ကဘာလဲဆိုတော့အရက်သားကိုတပ်မတော်ကစစ်တပ်ကဘယ်ဥပဒေနဲ့တိုက်တဲ့နေရာတိုက်တဲ့ချိန်မှာနောက်ကြောင်ပြန်ပြန်ရှေ့ကြောင်ပြန်ပြန်တိုက်တဲ့နေရာတိုက်တဲ့ဥရတိုက်တဲ့တရားစွဲတဲ့နေရာတရားရုံးနေရာလဲတမတော်ဆွဲလာလို့ရှိရဲစခန်းကြီးရဲ့လက်ခံတရားရုံးနေရာလဲအိုက်တဲ့မြေအပြည့်ပြီးတော့တော့ဒီလူတွေဘက်ကတမတော်သားတွေပေါ်မှာလူတမလေးမှုတွေပေါ်မှာအမှုဖြစ်ဝင်လည်းမရှိဘူးတို့တစ်ခါခေါ်သွားပြီးတော့တင်းစိုးစစ်ကိုရောဘာဖြစ်ဖြစ်လို့ပြန်မလဲမသိဘူးအဲ့တော့လွတ်လပ်ခွင့်နဲ့တရားစီရင်ရေးဟာဒီလူတွေကမရပါနဲ့တမတော်ကပဲအပြည့်ဝရပြီးတော့ကျွန်တော်တို့ကသူ့ရဲ့ပညာရှင်ကြီးတွေကျွန်တော်ဆိုအသက်85နှစ်ရှိပြီဗျာဒီကနိုင်ငံလေကမှာ85နှစ်80လောက်ဆိုပြန်လွန်နေတဲ့အချိန်မှာ85နှစ်ရှိတဲ့ကျွန်တော်ကိုထောင်ထဲထဲကိုတက်တက်မတော်ကလှုပ်လေဗျာသူကသူ့ဘက်ကဒီကြီးလာဆိုတာဘာလဲဗျာ
ဟုတ်ကဲ့ဆရာဦးကြီးမြင့်ဟုတ်ကဲ့ကျွန်တော်ခတ်တူတူလေးကွန်မြူကျော်ကိုမေးချင်ပါတယ်ခင်ဗျာကွန်မြူကျော်ခုနကကျွန်တော်ပြောလို့အမုန်းစကားနဲ့ပတ်သက်ပြီးတော့အင်တာနက်အွန်လိုင်းတွေမှာကန့်သက်တာတွေရှိကြပါတယ်အခု Facebook တွေပါလဲကန့်သက်လာအဲ့တော့ဒီကန့်သက်မှုတွေကတစ်ဖက်မှာလွတ်လပ်စွာပြောဆိုခွင့်ကိုတော့ထိခိုက်နေပြီလားကွန်မြူကျော်မြင့်ခတ်တူတူလေးဖြည့်ပြီးပါလားခင်ဗျာစက္ကန့်30ကျော်လောက်ရပါတယ်
ဒီ internet online ပေါ်မှာဒီမုန်းစကားဆိုတဲ့ဟာကိုသူတို့ဒီ Facebook ပေါ့နော်သူပြတော့မြန်မာနိုင်ငံက93,000,000လောက်က social media တုံးနေပြီးတော့ Facebook တုံးတော့ Facebook လို့ပဲပြောတော့ Facebook ကသူတို့ blue policy နဲ့ blue ဟာနဲ့ဟို community စနေဆိုတော့ဟိုအတိအပြီးထုတ်ပြန်လာတယ်သို့တော့ဒီဟာကအရင်ရေးပြီးအဆန်နေတာပေါ့နော်ဆိုတော့သူတို့တစ်ခါလီမှာဖြုတ်ချလိုက်တဲ့ဟာတွေကဘာဆိုတဲ့ဟာကဒီကဆိုချင်မြတ်တုံးတဲ့လူ Facebook တုံးတဲ့လူကနားမလည်နိုင်ဖြစ်နေတာ။ဒါပေမဲ့လည်းတချို့တော့အမြင်မတူသဘောကွဲလွဲတဲ့ဟာအမုန်းစကားလည်းမဟုတ်ဘူး။သို့တော့ဟိုတရားဖက်ဖို့လည်းလှုပ်ဆော်တာမဟုတ်ဘူး။ဒါပေမဲ့အဲ့လို
ပို့စီကြတာကပြန်ပြောင
်း။ဆိုတော့သူတို့ဘလို့ဟုတ်ဟုတ်ဘလို့ဖြုတ်တယ်လဲဆိုတဲ့ဟာမျိုး principle ဟိုမူဝါဒကိုအချင်းလင်းမကြီးညာရတဲ့အတွက်ဒီဟာကလည်းတုံးဆွဲတဲ့လူတွေကြားထဲမှာရှုပ်ထွေးမှုတွေဖြစ်နေတယ်။ဒါကလည်းဖြုတ်ချတဲ့ဟာတွေကြောင့်လုံးလက်စာပြောဆိုခွင့်ကိုချင်းလည်းမရှိတဲ့အတွက်အတိုင်းသားအခုထိထိခိုက်နေတာတော့အမှန်ပဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ရှင်းနေကြီးဦးကြည်မင်းနဲ့ကွမီကျော်တနေတော်ရှင်အားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်တော်ဒီမှာပဲကျန်တော့ပဲပြီပ
ါအင်္ဂါညဒိုင်ရိုက်လီလိုက်အစီအစဉ်ကိုထုတ်လုပ်သူကိုရန်နိုင်တဲ့အတူကုသားညုံတင်ဆက်ပေးသွားတာဖြစ်ပါတယ်ဒီအစီအစဉ်ကိုဗုဒ္ဓဖူးမနေ့အစီအစဉ်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA American တန်ရဲ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကျန်တဲ့ချိန်ပိုင်းအတွင်းမှာကမ္ဘာသတင်းချင်းချုပ်ကိုကိုအောင်လင်းတို့ပြပြပေးပါအောင်ရှင်
။မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာချုံခုတက်ခတ်ခံရမှုကြောင့်မွန်မွန်ဘာသာဝင်ကလေးချောင်းနဲ့အမျိုးသမီး3ဦးတမနဲ့တည်ဆုံသွားတဲ့ကြောင်းမက္ကဆီကိုထိုင်တဲ့လူမျိုးရေးရှိသူနဲ့မိသားစုဝင်တွေကပြောဆိုလိုက်ကြပါတယ်။တည်ဆုံသွားတဲ့သူတွေကလွန်ခဲ့တဲ့ဆယ်စုနှစ်တုန်းကနယ်စပ်ဒေသမှာအမေရိကန်နိုင်ငံသားတွေဖြစ်ကြတဲ့လက်ဘရွန်မီသားစုကစတင်ထူထောင်ခဲ့ကြတဲ့မွန်မွန်ဘာသာဝင်တိုင်ဝမ်ကဖြစ်တဲ့အကြောင်းလဲမက္ကဆီကိုလူမျိုးရေးဝန်ကြီးအယ်ဖွန်ဆိုဒူရာဇိုနဲ့သက်ဆိုင်ရာမီသားစုဝင်တိုင်ဝမ်ကအတည်ပြုပြောဆိုထားကြပါတယ်။ UN နျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလွတ်ရက်တစ်ခုဖြစ်တဲ့ဖော်ဒွန်နျူကလ িয়ার ဆက်ရုံကဘိုးခွာဆက်တွေကဒဏ်ငွေတွေကိုဖျက်သွင်းတော့မှာဖြစ်တဲ့အကြောင်း UN နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်ဘိုးခွာဆက်1044ခုကို UN ဒဏ်ငွေတွေမနက်ပံကဆက်လို့ဖျက်သွင်းတော့မှာဖြစ်တဲ့အကြောင်းသမရဟာဆန်ဂရူဝါနီကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်နှိမ့်ချနေစေဖြစ်တဲ့အကြောင်းအမေရိကန်ခြေဆက် Freedom House အဖွဲ့ရဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။ချက်လက်တွေရရှိဖို့ခက်ခဲတာကန့်သက်တာအွန်လိုင်းသုံးသူတွေရဲ့အခွင့်အရေးချိုးဖောက်တာတွေရှိရဲဆိုပြီးပြောဆိုခဲ့တာပါ
။ကမ္ဘာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာက El Santos ဖြစ်ပါရဲ့ရှင် VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 19kHz 15953ညလိုင်းဒိုမီတာ 25kHz 11803ည 32kHz 9335နဲ့လိုင်းလမ်းမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးခဲ့တာပါနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.